Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်တာရှင်များခင်ဗျာ VOA American တမ်းမြန်မာပိုင်းအစီအစဉ်က2015ခုနှစ်ဇူလိုင်လ24ရက်တောက်ကြနေမနက်ခင်းအစီအစဉ်ဒီကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေခိုက်ယူနားဆင်နေပါတယ်ခင်ဗျာ။တော်တာရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။အခုမနက်ဖက်အစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးပါပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်တဲ့နေ့ကိုမောက်ခွန်ညိုနဲ့ကျွန်တော်ကြော်သိမ်းကြည့်ညာပါပါအမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာဟာကြိုတင်မကြည့်ညာပဲအီရတ်နိုင်ငံကိုသွားပါလေ IS တွေကိုအမေရိကန်ကတက်နေတာမှာတူရကီကသူတို့ရဲ့စစ်အခြေစိုက်စခန်းတစ်ခုကိုအသုံးပြုခွင့်ပေးလိုက်ပြီလို့သတင်းတွေမှာဖော်ပြပါတယ်အနောက်အင်အားကြီးနိုင်ငံတွေအနေနဲ့အစ္စလာမ်ဆွံ့ရောက် IS အဖွဲ့နဲ့စစ်ဆင်ညှိနှိုင်းဖို့ပြည်တွင်းဝန်ကြီးချုပ်ဟောင်းတိုနီဘလဲရဲ့အကြီးတန်းလက်ထောက်ဟောင်းတူကစာအုပ်တုပ်ထဲမှာရေးပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
အခုအင်းတို့ရေဆက်ရှိလေရောက်ရောရေအင်းက30 40လောက်ကနေပြီးတော့ရမ်းပိတ်ပြီးတော့မက်ဆင်ဂျာစီးတာလေးခီးတဲ့ကြင်ကောက်ကိုရေဆက်တော့အရင်မောင်းပါ
တောင်သူလေသမားကြီးတက်ကြွလှုပ်ရှားသူမဆုစုနေဘကူးမှာအဖမ်းခံခဲ့ရတာနဲ့ပတ်သက်ပြီးတော့သူမရဲ့ခင်မွန်းဖြစ်တဲ့ကိုမာကီရှင်းပြခဲ့တာပါနောက်ပိုင်းမှာသတင်းပေးပို့ချက်တွေကိုတင်ဆက်တဲ့အချိန်မှာအပြည့်စုံနားဆင်ကြရပါမယ်အဲ့ဒီနောက်မှာတော့ညဉ့်ညံရေးအပြစ်ခတ်ရက်စဲရေးဆွေးနွေးနေမှုပေါ်အမြင်သဘောထားအခုနှစ်မြန်မာနိုင်ငံမှာသွေးတုံတုတ်ကွေးယောဂါတွေပုံမဖြစ်ပွားနေတဲ့အကြောင်းနဲ့ထိုင်းနိုင်ငံအရှိမြောက်ပိုင်းကရှီဟောက်အမွေနှင့်မော်လန်တီခီတာပျော့ပြစ်သွားမှာကိုဘာကြောင့်စိုးရိမ်နေကြသလဲစာတာတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာပို့ချခြင်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်ဆုံးရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခွာညိုတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်ကာကွယ်ရေးဝန်ကြီးအက်စကာတာဟာကြိုတင်ကြီးညာမထားဘဲကြာသပတေးနေ့ကအီရတ်နိုင်ငံကိုရောက်သွားပါတယ်။အစ္စလာမ်စစ်သွေးကြွ IS အစွန်ရောက်တွေရဲ့ထိုးစစ်ကိုဟန့်တားဖို့အမေရိကန်နဲ့အီရတ်တို့လှုပ်ဆောင်နေတာကိုကိုယ်တိုင်ကြည့်ကျင်တာကြောင့်လို့ပြောပါတယ်။ပြီးခဲ့တဲ့မေလမှာအမ်ဘာပြည်နယ်ရော်မာဒီမြို့ကို IS အစွန်ရောက်တွေတင်လိုက်ချိန်တုန်းကအီရတ်တပ်ဖွဲ့တွေဟာတိုက်ခိုက်ခြင်းစိတ်လုံးဝမရှိဘူးလို့မစ္စတာကာတာကပြောခဲ့မှုပါတယ်။ဒါပေမဲ့တရက်ကြာခီးစဉ်အတွင်းရောက်သွားတဲ့ပထမနေရာမှာသူတို့ရဲ့အမှတ်တင်ကိတာအနက်ရောင်ဝတ်စုံတွေကိုဝတ်ပြီးတနက်ပစ်ကွင်းတစ်ခုမှာစွန့်ရီပြခဲ့တဲ့အကြမ်းဖက်မှုတံပြန်နှိမ်နင်းရေးအီရတ်တပ်ဖွဲ့တွေကိုကြည့်ပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးကချီးကျူးပြောဆိုပါတယ်။ဤရက်တပ်ဖွဲ့တွေဟာတိတ်ကိုရရရင်ရင်နဲ့စွမ်းရည်ပြည့်လှုပ်ဆောင်ကြပါတယ်လို့အကြမ်းဖက်မှုတံပြန်နေနေရေးဤရက်တပ်မှုတွေကိုမစ္စတာကာတာကပြောပါတယ်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အတူဤရက်တပ်ဖွဲ့တွေရာမာဒီမြို့ကိုပြန်ရောက်ဖို့ကြိုးစားနေတာမှာတကယ်ကိုအစောပိုင်းအဆင့်မှာပဲရှိနေပါသေးတယ်လို့မစ္စတာကာတာနဲ့အတူပါသွားတဲ့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးစတီဗ်ဝါရန်ကသတင်းထောက်တွေကိုပြောပါတယ်။ရာမာဒီမြို့ကိုအခုအခါမှာအင်အား1000ကနေ2000အထိရှိတဲ့ IS လက်နက်ကိုင်တွေကထိန်းချုပ်ထားပါတယ်။
တူရကီသမ္မတရစ်ဂျစ်တိုင်ယပ်အာဒိုဝန်ကစီးရီးယားနိုင်ငံထဲက ISIS စစ်သွေးကြွတွေကိုတိုက်ခိုက်မဲ့အမေရိကန်တိုက်လေယာဉ်တွေကို Insalik Leaders အခြေစိုက်စစ်စခန်းကိုတိုက်သုံးပြီးတော့တိုက်ခိုက်မှုတွေစတင်ဖို့သဘောတူလိုက်တဲ့အကြောင်းအမေရိကန်နဲ့တူရကီသတင်းတွေမှာဖော်ပြကြပါတယ်။အမေရိကန်အာဏာပိုင်တွေကတော့နှစ်နိုင်ငံကြားအခုလိုပူးပေါင်းဆောင်ရွက်မှုအသင့်နဲ့ပတ်သက်လို့လူသိရှင်ကြားအသေးစိတ်ထုတ်ပြန်ဖို့ညှင်းဆိုထားပါတယ်။တူရကီနိုင်ငံထုတ် Harriet နေစဉ်သတင်းစာ၊အမေရိကန်ထုတ် The Wall Street Journal နဲ့ The New York Times သတင်းစာတွေမှာတော့ဘော်ရူးနီကအမေရိကန်သမ္မတအိုဘားမားနဲ့မစ္စတာအာဒိုဝန်တို့ဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးနောက်ဆုံးရရှိခဲ့တဲ့သဘောတူညီချက်ဖြစ်ကြောင်းရေးသားထားပါတယ်။အင်ပြူရောပြောခွင့်ရဂျိုးစ်အန်နက်ကအင်ဆာလစ်လီဒတ်စစ်စခန်းနဲ့ပတ်သက်တဲ့တိုက်ရိုက်မိခွန်းတွေကိုဖြေဆိုခွင့်မရှိတဲ့အကြောင်းနဲ့ဒါဟာစစ်စင်ရေးဆိုင်ရာလုံခြုံရေးအတွက်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အင်ပြူရောကထုတ်ပြန်တဲ့ကြေညာချက်တစ်စောင်မှာတော့အီရတ်နိုင်ငံကိုလုံခြုံမှုနဲ့တည်ငြိမ်မှုရှိလောင်အရှိန်မြင့်ဆောင်ရွက်သွားဖို့အတွက်ကောစီးရီးယားမှာနိုင်ငံရေးပြိပက္ခတွေပြင်းငိမ့်သွားစေဖို့အတွက်ပါ IS စစ်သွေးကြွတွေကိုချေမှုန်းဖို့နှစ်နိုင်ငံခေါင်းဆောင်တွေအလေးနဲ့တန်ထိတ်ထန်ချခဲ့တဲ့အကြောင်းဖော်ပြထားပါတယ်။အင်ပြူရောရဲ့အဲ့ဒီကြေညာချက်မှာအင်ဆာလစ်လီဒါစခန်းကိုအသုံးပြုမဲ့ကိစ္စနဲ့ပတ်သက်လို့ဘာမှဖော်ပြထားတာမရှိပေမဲ့သမ္မတအိုဘားမားနဲ့မစ္စတာအာရူဝန်တို့ဟာစီးရီးယားနဲ့နေချင်းကပ်နေတဲ့တူရကီနယ်စပ်လုံခြုံရေးအတွက်နိုင်ငံခြားသားတိုက်ခိုက်ရေးသမားတွေ ISS အဖွဲ့အစည်းကိုရောက်မာကိုပိတ်ဆို့မဲ့နှစ်နိုင်ငံစစ်စင်ရေးပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်သွားမှာဖြစ်တဲ့အကြောင်းဆွေးနွေးထားတဲ့အကြောင်းဖော်ပြထားပါတယ်
။အနောက်အင်အားကြီးနိုင်ငံတွေအနေနဲ့အစ္စလာမ်စစ်သွေးကြွ IS အစွန်ရောက်ဖွဲ့နဲ့ဆက်ဆက်ညှိနှိုင်းဖို့ပြည်ထောင်စုဝန်ကြီးချုပ်ဟောင်းတိုနီဘလဲရဲ့အကြီးတန်းလက်ထောက်တူအဖြစ်တချိန်လုခဲ့ဖို့သူကပြောလိုက်ပါတယ်။အစိုးရတွေဟာအစိုးမှာတော့အကြမ်းဖက်သမားတွေနဲ့ပြောဆိုဆွေးနွေးရလို့ဤအခြေအနေရောက်ရတာပါပဲလို့အမေရိကန်ပြည်ထောင်စုမှလောလောလတ်လတ်ထုတ်ဝေလိုက်တဲ့စာအုပ်တုပ်ထဲမှာဂျိုနာသန်ဖောဝဲကရေးထားတာပါ။စာအုပ်အမည်ကိုဆွေးနွေးပွဲရှိအကြမ်းဖက်သမားများစစ်စစ်ညှိနှိုင်းကျင်းတာလည်းငြိမ်းချမ်းရေးအတွက်တခုတည်းသောနီလန်ဘာကြောင့်ဖြစ်ရတယ်လဲလို့ဆိုရမယ် Terrorists at the table why negotiating is the only way to peace လို့ပြောထားပါတယ်။ဒီစာအုပ်ကြောင့်အစ္စလာမ်ဆွေးနွေးဝါဒီတွေနဲ့ဆက်ဆက်ညှိနှိုင်းတာမျိုးလုံနိုင်မလုံနိုင်အတိအကျအားဖြင့်ဘာတွေကိုဆက်ဆက်ညှိနှိုင်းနိုင်မလဲဆိုတာနဲ့ပတ်သက်ပြီးငင်းခုန်ဆွေးနွေးတာတွေဖြစ်လာပါတယ်။IS အကြံဖက်အဖွဲ့ရဲ့ကမ္ဘာလုံးဆိုင်ရာ Caliphate Islam အစိုးရတည်ထောင်ဖို့တောင်းဆိုချက်ကိုဘယ်သူကမှဆက်ဆက်ညှိနှိုင်းမှာမဟုတ်ဘူးဆိုတာ Mr. Blair ရဲ့လက်ထောက်ဟောင်းကအတိအမှတ်ပြုပေမဲ့အစိုးရဝါဒီတွေဘက်ကရှော့ပေါ်ပြီးဆက်ဆက်ညှိနှိုင်းပွဲရှိတယ်လို့ဆိုပါတယ် IS အဖွဲ့နဲ့ပတ်သက်လာရင်အနောက်နိုင်ငံတွေအနေနဲ့ဘယ်ကိစ္စတွေကိုသဘောတူနိုင်မှာလဲလို့ Power ရဲ့အမြင်ကိုသဘောမတူသူတွေကထောက်ပြမေးမြန်းကြပါတယ်
အိုဘားမားအစိုးရအဖွဲ့တာဝန်ရှိသူတွေဟာဒီလဆော်ပိုင်းကဗီယက်နမ်မြို့မှာရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့မနေ့ကကြာသပတေးနေ့မှာအထက်လွှတ်တော်ကမေးမြန်းခဲ့တဲ့ခက်ခဲလာတဲ့မေးခွန်းတွေကိုရင်ဆိုင်ဖြေကြားခဲ့ကြရပါတယ်။အီရန်ရေးနဲ့ပတ်သက်လို့ဒါဟာပထမဆုံးလူထုကြားနာပွဲဖြစ်ပြီးလာမယ့်ဥပဒေပြုလွှတ်တော်အနေနဲ့လက်ခံမလားပယ်ချမလားဆိုတာကိုစက်တင်ဘာလထဲမှာဆုံးဖြတ်ကြရမှာပါ။ကြားနာပွဲအစမှာပဲအထက်လွှတ်တော်ရဲ့နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ Republican ဥက္ကဋ္ဌ Bob Corker ကဆွေးနွေးညှိနှိုင်းခဲ့တဲ့အချက်လက်တွေနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကိုဝေဖန်သွားခဲ့ပါတယ်။မစ္စတာကယ်ရီဘက်ကလည်းသဘောတူညီချက်ကိုပယ်ဖျက်မယ်ဆိုရင်အီရန်နိုင်ငံကိုနျူကလ িয়ার အစီအစဉ်တွေမြန်မြန်ဆန်ဆန်အရှိန်မြှင့်ဆောင်ရွက်သွားစေရေးအခွင့်အရေးပေးလိုက်တယ်လို့ဖြစ်စေလိမ့်မယ်လို့လွှတ်တော်အမတ်တွေကိုပြောပြီးတုံ့ပြန်ခဲ့ပါတယ်။မစ္စတာကယ်ရီဟာစွန့်ရင်ဝန်ကြီးအန်စ်မွန်နစ်ဗန်နာယီဝင်ကြီးချက်ကလူရိုနဲ့အတူကြာနာပွဲမှာတက်တေခံထွက်ဆိုခဲ့တာဖြစ်ပါတယ်။တကယ်လို့သဘောတူညီချက်ကိုအောက်လွှတ်တော်ကပယ်ချခဲ့မယ်ဆိုရင်အမေရိကန်သမ္မတအိုဘားမားကဗီတိုသုံးပြီးပယ်ချမယ်လို့ဂရီပြူပြောဆိုထားပါတယ်ရှင
်။ VOA အမေရိကန်တာရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြနေမနေ့ဖက်တင်ပြကိုဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားဟာဂျာတာပရီနီကအီသီယိုးပီးယားနဲ့သူ့ဖခင်မွေးစားတီးဖြစ်တဲ့ကင်ညာနိုင်ငံတို့စီခီးစဉ်တွေစတင်ပါတယ်။အမေရိကန်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ဆာဟာရာဒေသခံတောင်ပိုင်းအာဖရိကဒေသအကြားအခြေအစက်ကိုအခုခီးစဉ်တွင်အလေးထားပြောဆိုမှာပါ။ကင်ညာနိုင်ငံကိုတောက်ကြနေမှာရောက်ပြီးတဲ့နောက်နိုင်ရိုဘီမြို့တော်မှာကျင်းပမဲ့ကမ္ဘာလုံးဆိုင်ရာဆွေးနွေးတီထွင်ထိပ်သီးညီလာခံကိုတက်ရောက်ပါမယ်။အဲဒီနောက်အီသီယိုးပီးယားနိုင်ငံကိုခီးစက်မှမှုအဲဒီနိုင်ငံကိုသွားတဲ့ပထမဆုံးအမေရိကန်သမ္မတဖြစ်ပါလိမ့်မယ်။သမ္မတအနေနဲ့အခုခီးစဉ်တွင်အဲဒီနှစ်နိုင်ငံစလုံးမှာလူ့အခွင့်အရေးဆိုင်ရာအခြေခံပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ရေးတောင်းဆိုဖို့လူ့အခွင့်အရေးဖွဲ့တွေကတိုက်တွန်းထားပါတယ်။ကင်ညာနဲ့အီသီယိုးပီးယားဆွေးနွေးနှစ်စလုံးဟာလူညိုရင်းဆိုင်ရာတကယ်ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရပေမဲ့အစိုးရတစ်ခုချင်းရဲ့တုံ့ပြန်လှုပ်ဆောင်မှုတွေပေါ်ဆိုရင်လည်းကြောင်းလူညိုရင်းဆိုင်ရာအနိုင်အထက်လှုပ်ဆောင်တာတွေမကြာခဏရှိသလိုအကြမ်းဖက်လူမှုအဖွဲ့အစည်းနဲ့သတင်းမီဒီယာတွေကိုနှိပ်ကုပ်ဖို့တိုးပြီးလုပ်နေတယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်း14ခုကမစ္စတာအိုဘားမားစီပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။
ကိုရီးယားနိုင်ငံဂျပန်လက်မြောက်ကလက်အောက်ကလွတ်မြောက်တဲ့အထိမ်းအခမ်းအနားကိုအတူပူးတွဲကျင်းပရေးဆွေးနွေးဖို့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံရဲ့တွေ့ဆုံပွဲဟာသဘောတူညီချက်မရဘဲပြီးဆုံးသွားပါတယ်။တောင်ကိုရီးယားဘက်ကကိုရီးယားနှစ်နိုင်ငံလွတ်မြောက်ခြင်းနှင့်အခမ်းအနားပူးပေါင်းကျင်းပမှုပြင်ဆင်ရေးကော်မတီလို့ခေါ်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့ပုဂ္ဂလိကအဖွဲ့တွေပေါင်းစည်းထားတဲ့အထိမ်းအမှတ်ကြိုတင်ပြင်ဆင်ရေးအဖွဲ့တို့ဟာမြောက်ကိုရီးယားဘက်ကလွတ်မြောက်ရေးနှင့်ပြင်ဆင်ရေးအဖွဲ့နဲ့မြောက်ကိုရီးယားနယ်စပ်မြို့ဖြစ်တဲ့ကေဆွန်မှာမနေ့ကြာသပတေးနေ့ကတွေ့ဆုံခဲ့ကြတာပါ။ကိုရီးယားလွတ်မြောက်ရေးနှစ်ပတ်လည်နေ့အခမ်းအနားတွေကိုဘယ်လိုကျင်းပကြမလဲဆိုတာနဲ့ပတ်သက်လို့သဘောထားမျိုးမျိုးပေါ်ထွက်နေပြီးနှစ်ဖက်စလုံးကသဘောတူညီမှုမရဘဲဖြစ်နေကြတာပါ။လာမယ့်ဩဂုတ်လ15ရက်နေ့ဟာကိုရီးယားကျွန်းဆွယ်ဂျပန်လက်အောက်ကလွတ်မြောက်တဲ့နှစ်80ပြည့်နှစ်ပတ်လည်နေ့ပါ။ဒီကိစ္စနဲ့ပတ်သက်လို့နီးစပ်တဲ့ไต้หวันတွေရဲ့အဆိုအရတောင်ကိုရီးယားဘက်ကနှစ်ပတ်လည်အခမ်းအနားကိုဆိုးနဲ့ပြုံရန်မြို့တော်တွေမှာတပြိုင်တည်းကျင်းပဖို့နဲ့တောင်ကိုရီးယားကိုယ်စားလှယ်ကမြောက်ကိုရီးယားအခမ်းအနားမှာတက်ရောက်ပြီးမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကလည်းဆိုးမျိုးကအခမ်းအနားမှာအပြန်လှန်တက်ရောက်ဖို့အဆိုပြုခဲ့တာပါဒါကိုမြောက်ကိုရီးယားဘက်ကတုံ့ပြန်မှုမရှိခဲ့ပဲတောင်ကိုရီးယားဘက်ကကိုယ်စားလှယ်အဖွဲ့ကဩဂုတ်လ13ရက်နေ့ကစပြီး3ရက်ကြာကျင်းပမယ်ပြုံရန်ကအခမ်းအနားကိုဆေးလွတ်ဖို့တောင်းဆိုခဲ့တာဖြစ်ပါတယ်ရှင
်တရုတ်နိုင်ငံစီချွန်းပြည်နယ်ကကျင်းတော်တစ်ခုမှာထင်ရှားတဲ့တိဘက်နိုင်ငံရဲ့ကျင်းသာတူဖြစ်သူတန်ဇင်းဒီလက်ရင်ပိုချီတည်ဆုံးခဲ့ပြီး9ရက်ကြာမှာတိဘက်နိုင်ငံရဲ့ကျင်းသာနောက်တူထပ်ပြီးတည်ဆုံးပါတယ်လာဆာနာကအကျဉ်းထောင်မှာထောင်တန်းနှစ်ကြာခံနေရတဲ့တဘာဝပတ်ဝန်းကျင်ရေးရလှူရှားသူလော့ပဆန်ရဲရှိဟာဇူလိုင်လ18ရက်နေ့ကဆေးရုံတစ်ခုမှာကွယ်လွန်သွားခဲ့တဲ့အကြောင်းတမန်ဖြစ်သူဆိုနမ်ဘွန်ချုကပြောတာပါဆိုနမ်ရဲ့အဆိုအရသူ့ရောက်ခမဟာဂျိုဆန်းအရက်မှာထိန်းသိမ်းခံထားရခြင်းအတွင်းနှိမ့်ဆက်ညှဉ်းပန်းခံရတာကနေရခဲ့တဲ့ဥကောင်းတန်ရာကိုကုသမှုခံယူနေရတာပါအဲဒီကနေပြီးချူရှူအကျင့်တောင်ကိုဒီနေ့အစောပိုင်းကလွှဲပြောင်းပေးခဲ့ပါတယ်။ရဲရှိကို2014ခုနှစ်မေလကဖမ်းဆီးခဲ့တာလို့အိန္ဒိယခြေဆိုင်တိဘက်သတင်းစာတစ်စောင်ဖြစ်တဲ့ဘန်ချန်ကဖော်ပြပါဗါတယ်။ အာဂါဒါယမှုသုံးဦးကိုတင်ဆောင်သွားတဲ့ရုရှားဆိုယူးအာဂါဒါယင်ဟာနှစ်လကြာနှောင့်နှေးကြံ့ကြံ့နေခဲ့ပြီးတဲ့နောက်ဗိုလ်ထူးနေကနိုင်ငံတကာအာဂါဒါစခန်း ISS ကိုရောက်သွားပါပြီ။ဝါရင်ရုရှားအာဂါဒါယင်မှုအိုလက်ကိုနိုနန်ကီနဲ့အာဂါဒါယင်မှုအသစ်တွေဖြစ်ကြတဲ့အမေရိကန်အာဂါဒါအေဂျင်စီကအာဂါဒါယင်မှုကက်ဂျူလ်လင်ဂရန်ဂျပန်အာဂါဒါယင်မှုခီမီယာယူဘီတို့ဟာကာဇက်စတန်နိုင်ငံဘိုက်ကိုနူးအာဂါဒါစခန်းကနေထွက်ခွာသွားပြီး6နာရီကြာမှာ ISS ကိုရောက်သွားကြတာပါ။သူတို့သုံး ISS မြောက်ခင်မှာရုရှားအာဂါဒါယင်မှုတွေဖြစ်ကြတဲ့ကန်နဒီပရော်ကာနဲ့နီကေကွန်နီယန်ကို NASA အာဂါဒါယင်မှု Scott Kelly တို့ ISS မှာရှိနေကြပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥကြော်ကြော်သိန်းနဲ့မက်ခွာညိုတို့ပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းလွှာတွေကိုနားဆင်ကြရပါမယ်။အရေးဆုံးမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကြားပါမယ်။တောင်တူလေသမားအရေးတက်ကြွလှုပ်ရှားသူမတ်ဆုစုနွေကိုဘကိုးတိုင်းအင်္ဂတော်ရဲစခန်းကကြာတာပရင်းနေမှာဖမ်းဆီးလိုက်ပြီးတော့အခုဘကိုးထောင်မှာဖမ်းဆီးခေတင်းခံထားရပါတယ်။အင်္ဂတော်မြို့နယ်မှာရှိတဲ့လက်နက်ခဲယမ်းမိကျောက်တပ်ကနေ1990ခုနှစ်ကျော်ကာလတွေကလေယာဉ်မြေတွေကိုတင်းစီးခဲ့တာမှာတောင်တူလေသမားတွေကအကူအညီတောင်းကြရတွားကြောက်ပြီးတော့ကူညီဖြည့်ရှင်းပေးတဲ့ကိစ္စရဲ့နောက်ဆက်တွဲအဖြစ်မဆုစုမျိုးကိုဖန်ဝရန်ပြပြီးတော့ဖန်စီသွားတာလို့ခင်မွန်းတဲ့ဖြစ်တဲ့ကိုမကီးကပြောဆိုပါတယ်အပြည့်စုံကိုကိုဇော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ
်တောင်သူလယ်သမားအခွင့်အရေးတက်ကြွလှုပ်ရှားသူလည်းဖြစ်မြန်မာနိုင်ငံတောင်သူလယ်သမားတမကရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မဆုစုမျိုးဟာအင်းဒဂေါ်မျိုးနဲ့အတွင်းတောင်သူလယ်သမားတွေထံကစစ်တပ်ကမြေတွေတင်းသွားတဲ့ကိစ္စအတွက်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရန်ကုန်မြို့ကိုပြန်အလာလမ်းခုလမှာရဲတပ်ဖွဲ့ကဖန်ဝရန်ပြပြီးမဆုစုမျိုးကိုဖန်စီလိုက်တာလို့မဆုစုနွေရဲ့ခင်မွန်လည်းဖြစ်88မျိုးဆက်တောင်းတာခေါင်းဆောင်တူဦးလည်းဖြစ်တဲ့ကိုမကီးကပြောပါတယ
်။မနေ့ကမဆုနွေကညောင်လေးပင်မှာရှိတဲ့လေယာဉ်မြေဝဲတချို့နဲ့ပတ်သက်ပြီးတော့သူတောင်းပြီးတော့တောင်းနေပြရရှိတယ်။အဲ့ဟိုလူငယ်တပတ်ကျော်လောက်တည်းကအဲ့ညောင်လေးမှာရှိတဲ့လေဓမ္မရဲ့လာပြီးမဆုနွေကိုကူညီတောင်းတဲ့အတွက်မဆုနွေကမနေ့ကသွားပြီးတော့လေယာဉ်ပြဿနာတချို့ဖြေရှင်းဆောင်ရေးပေးခဲ့တယ်။ဒီလိုမျိုးချုပ်မှုတွေပါနဲ့တူရဲတော်တော်လေးပြည်ရလေဖြစ်တယ်လို့ပြောတယ်။အဲ့မှာတညာရည်ပြီးတော့ဒီနေ့နေ့တယ်မှာပြန်လာတဲ့အခါမှာဒီကိုအဲ့လိုရစကားရှိလေရရောရဲရင်က30 40လောက်ကနေပြီးတော့ရမ်းပိတ်ပြီးတော့မက်ဆင်ဂျာစီးလာတဲ့ခီးပဲကျင်ကားကိုရဲကိုရစကားနဲ့အတင်းမောင်းခိုင်းပြီးတော့မက်ဆင်ဂျာကိုဆင်းခိုင်းပြီးတော့ဖမ်းတယ်။ဖမ်းပြီးတော့တရားရုံးတင်တယ်ဘောတော့တရားရုံးတင်တဲ့ခါမှာပုံမှန်4ခုကျော်နေမှုဆိုတဲ့ဥစ္စာတက်တယ်။ပြီးတော့မက်ဆင်ဂျာကိုအမကန်ကြီးပဲကောမက်ဆင်ဂျာအမကန်ကြီးဆိုတဲ့အတွက်ဘကူရဲစကားမှာရဘကူထောက်ပါ
ဆိုတော့မဆုနေကိုဖန်တော့ဟိုသူတယောက်ထက်လာခင်ဗျာတခြားသူနဲ့ပါသွားတဲ့သူတွေရော
သူနဲ့ပါသွားတာအလုံးမောင်းသူပေါင်းဆို6ယောက်သွားကြတော့မှ9ယောက်ကတော့မဖမ်းဘူးသူတယောက်ထက်ကိုဖမ်းတယ်ဖမ်းတဲ့ခါမှာလည်းသူကဝန်ထမ်းပြပြီးတော့ဖမ်းတယ်ပေါ့နော်ဝန်ထမ်းပြပြီးတော့လည်းရန်တမာသူတို့ပါလုထားတယ်ဆိုတော့သူကဟိုရှောင်းသိမ့်နေတဲ့တရားခံပြီးဆိုတဲ့ပုံစံမျိုးနဲ့သူကဝန်ထမ်းကိုလုထားတယ်တကယ်ကြောင့်မဆုနေကိုခေါ်တော့မလာလို့သူတို့ကဟိုတရားခံပြီးဆိုတဲ့ပုံစံမျိုးလုထားမှုဖြစ်တယ်မဆုနေကပြရလည်းမရှိဘူးရှောင်းလာလည်းမရှိဘူးအချင်းကြီးတူလာဖမ်းဖို့သူအများကြီးယူရဲရီယာဖုန်းတက်ပြီးခေါ်နေသူအများကြီးပြောသူ့ယူအချင်းကြီးကဖမ်းလို့ရတယ်သူအိမ်မှာပဲရှိတယ်ဒါမှလည်းရှောင်းပြီးတော့ပြောရတာလည်းကတည်ခံပြီးဆိုတဲ့ပုံစံမျိုးနဲ့ဝန်ထမ်းထားပြီးတော့အဲ့ဝန်ထမ်းပြပြီးတော့ဖမ်းတယ်ပေါ့နော
်အဲ့တော့အခုဟိုကိုမကီရိုဘက်ကဘာဆက်လုပ်မလဲအခုဒီအမှုအခုတိုင်းဆိုရင်တော့အမှုရင်ဆိုင်ရတော့မယ့်သဘောဖြစ်နေပေါ့
ဟုတ်ကဲ့တရားဥပဒေပေါ်ပြီးဆိုတော့ဒီတရားဥပဒေပေါ်တယ်ရပဲကျွန်တော်လောဆောရင်ဆိုင်မှုဟိုစပြီးတော့စဉ်းစားတယ်ပေါ့နော်စဉ်းစားတော့ပါလေဟိုမက်ဆီမီယာလည်းသူကဟိုညောင်နိုင်ငံတောင်မျိုးသမားဥပဒေအနေနဲ့လုပ်ထားတယ်ညောင်နိုင်ငံတောင်မျိုးသမားကဆိုသူရုံးဝဲလိုက်သူဖွင့်ထားတယ်ဒီမက်ဆီမီယာလည်းမှာညောင်နိုင်ငံတောင်မျိုးသမားကနေကျတော့သူမှလည်းဥပဒေရဖွင့်နေရှိနေရှိခါကျတော့အဲ့ရှိနေရတော့လောဆယ်မှာဟိုဥပဒေရရင်ဆိုင်မှုတော့သူတို့ဟိုမှာလိုက်ပါဆောင်ပြီးတော့
ဆိုတော့ဟိုအခုကိုမကီပြောတဲ့ပုံအရဆိုရင်တော့သူနဲ့တောင်ကိုမကီနဲ့တွေ့ခွင့်မရခဲ့ဘူးဆိုတဲ့သဘောအဲ့လိုလား
ဟုတ်ကဲ့တူညာလေကျွန်တော်ဟိုရောက်တဲ့ချိန်မှာ6နာရီကျော်တော့ဖြစ်သွားတဲ့ခါကျတော့ဟိုထောင်လည်းပြည့်ပြီပေါ့နော်ဟိုအဲ့တွေ့လို့လည်းမရတော့တဲ့အခြေအနေဖြစ်သွားတယ်အဲ့မှာရှိနေတဲ့ဟိုကျွန်တော်ရဲဝဲရဲဝဲတွေပေါ့နော်ကျွန်တော်တို့ထောင်ထဲမှာတူနေခဲ့တဲ့သူတွေနိုင်ငံရေးကျင်းနာဟောင်းတွေပြီးတော့ဟိုမြန်မာဒီမိုကရေစီဖွဲ့ယူကအင်အားစုတွေလာပြီးတော့ဟိုဝိုင်းဝန်းကူညီလာတယ်အဲ့သူတို့ကပြောရသလိုရှိရင်မဆူနူစာပြီးဖိုင်ခင်ရသူတို့ကြီးရောက်ရှိကြတော့မှသူတို့မြင်ရတော့မှအဲ့ရေတဖွဲ့ဝင်တွေကတော့တော်တော်လေးရိုင်းဆိုင်ကြီးနေတယ်ဒီဆက်ဆံတယ်လို့သူတို့မြင်ကြရတယ်ပေါ့နော
်စစ်တပ်ကသူတို့လက်မြေတွေကိုတင်ပိုက်လိုက်တဲ့အတွက်တောင်သူလက်သမားတွေအရေးကိုအစင်တဆိုင်တက်တက်ကြွကြွဥဆောင်လှူရှာနေတဲ့မဆုစုနှွေးထံမှာလက်သမားတွေကအကူအညီလာတောင်းတဲ့အတွက်သွားရောက်အကူအညီပေးခဲ့ရကသူမကိုဖမ်းဆီးဖို့အထီးဖြစ်လာတဲ့နောက်ကျောင်းအခြေအနေတွေကိုလည်းကိုမာကီးကအခုလိုရှင်းပြပါတယ
်ပြဿနာရဲ့အစားတော့ဒီ1990ကျော်ခုနှစ်တည်းမှာဘကူအင်းကော ဒါနဲ့ခရမီကျတက်ကနေပြီးတော့လေယာဉ်မြေကြီးက8000ကျော်ပေးစီလိုက်တဲ့ကိစ္စနဲ့ပြဿနာစတော့ကျော်900ရဲ့နေနေပါဝင်လေယာဉ်မြေကိုအဲလက်နဲ့ခရမီကျတက်တော့ဆိုပြီးတော့စစ်တပ်ကတင်လိုက်တယ်အပြီးခဲ့တဲ့ဒီဇင်ဘာပေါ့2000ဒီဒီဇင်ဘာမှာကျတော့အဲလေယာဉ်မြေဆက်ပြီးသားတဲ့သဘာကင်းတွေကိုစိုက်ခဲ့တယ်ကိုအစ်စ်တကလည်းပြောဝင်ပြီးဖြစ်စီမဲ့ဆိုတဲ့အခါမှာလေသမားတွေကတရားကလေသမားရဲ့မဆူနေလာပြီးတော့အကူအညီတောင်းရတယ်သူတို့ဘက်ကလည်းလာပြီးတော့ရက်တီပြီးပါဆိုတဲ့အခါမှာမဆူနေသွားပြီးတော့ရက်တီပြီးတယ်ဒီစစ်တပ်နဲ့သွားပြီးညီနိုင်ပြီးတယ်ညီနိုင်ကပြည်ရဲမှုလို့မရကြပါဘူးဒါပေမဲ့အဲ့မှာစစ်တပ်ကအရာရှိမြောက်ကနေပြီးတော့မဆူနေရဲ့အဲခုနေရဲ့ရွာတွေကဒီမှာပဲလာပြီးတော့တတိယစကားပြောခဲ့ပေါ့နော်သူတို့ရဲ့တပ်ပိုင်းတွေကိုမချူချော်ပါနဲ့မိုးဝဲပါနဲ့ပေါ့နောက်ကအဲ့လိုဝင်ရောက်ခဲ့မယ်ဆိုလို့ရှိရင်ဟိုသူတို့တွေလည်းရဲစခန်းနဲ့ဒါကဥပ္ပံပြီးတော့အကြီးကြီးပါပါလိမ့်မယ်ဆိုပြီးတော့ပြောလိုက်တယ
်။မဆုစုနေရဲ့အမှုနဲ့ပတ်သက်လို့လာမယ့်ဇွန်လ29ရက်နေ့မှာရုံးချင်းရှိတယ်လို့သိရပါတယ်။မဆုစုနေဟာတောင်သူလယ်သမားအခွင့်အရေးအပါအဝင်တခြားလူအခွင့်အရေးဆိုင်ရာကိစ္စတွေမှာဥဆောင်ပါဝင်လှုပ်ရှားခဲ့တဲ့အတွက်အရင်ကလည်းအကြိမ်ကြိမ်ဖမ်းဆီးထိန်းသိမ်းခံခဲ့ရသူတူဦးဖြစ်တယ်လို့သူမရဲ့လူအခွင့်အရေးဆိုင်ရာတက်ကြွလှုပ်ရှားမှုတွေအတွက်နိုင်ငံတကာကချီးမြှင့်တဲ့လူအခွင့်အရေးစုတွေကိုလည်းလက်ခံရရှိခဲ့သူတူဦးဖြစ်ပါတယ်ခင်ဗျာ။
ကိုယ်စော်ဝင်နိုင်ပါခင်ဗျာမြမအရေးနောက်ထပ်သတင်းတစ်ပုတ်ဆက်ပါမယ်မြမအစိုးရရဲ့ငင်းညံရေးဆွေးနွေးကိုယ်စားလှယ်ရေးအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်ရေးဟာတနင်္ဂနွေလုံးအပြစ်ခတ်ရစရေးစာချုပ် NCA မူကြမ်းပြင်ဆင်ချက်အတွက်ရန်ကုန်မြို့မှာညှိနှိုင်းဆွေးနွေးနေကြပါတယ်အဲ့ဒီလိုအစိုးရနဲ့တိုင်းရင်းသားတွေအပြစ်ခတ်ရရေးဆွေးနွေးနေတာကာလအတန်ကြာခဲ့ပါပြီရွေးကောက်ပွဲမတိုင်ခင်သဘောတူညီမှုရအောင်ကြိုးပမ်းနေတယ်လို့သိရပါတယ်ဒါပေမဲ့အခုချိန်ထိတော့အပြေမထွက်သေးပါဘူး1990ရွေးကောက်ပွဲလွန်ကာလမှာတိုင်းရင်းသားတွေကလက်ခံခဲ့တဲ့ NCGUB လို့ခေါ်တဲ့အဝေးရောက်အမျိုးသားညွန့်ပေါင်းအစိုးရတပ်ကိုဖွဲ့စည်းခဲ့စဉ်ကအဲ့ဒီကာလကအဲ့ဒီဖွဲ့ရဲ့ခေါင်းဆောင်ဖြစ်ခဲ့တဲ့ဒေါက်တာစိန်ဝင်းကိုတိုင်းရင်းသားတွေအနေနဲ့သဘောတူညီမှုရအောင်ဘလို့ကြိုးပမ်းခဲ့တယ်လဲဆိုတာကိုကျွန်တော်မေးကြည့်တဲ့အခါမှာဒေါက်တာစိန်ဝင်းကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ကဒီ NCGUB ရဲ့ပြောပြောပါပဲပြောပြောနော်လက်နက်ကိုင်အဖွဲ့မဟုတ်ဘူးပြစ်ခတ်နေကြတာကလက်နက်ကင်အဖွဲ့ချင်းချင်းဆိုတာကအာဏာပိုင်နဲ့ဟလာကြံတဲ့အဖွဲ့နဲ့ပြစ်ခတ်နေတာကိုကျွန်တော် NCGUB နဲ့ပြစ်ခတ်တာမှမဟုတ်တာနော်အဲ့တော့ကျွန်တော်တို့အနေနဲ့အသေးစိတ်အခုလို့ပေါ့နော်ဟိုဆွေးနွေးဖို့မလိုဘူးလေနော်ကျွန်တော်တို့အနေနဲ့ကနိုင်ငံရေးအရာနော်နိုင်ငံရေးအရာသဘောတူညီချက်အရာဒီမိုကရေစီနဲ့ဟိုဟာဖဲ့ထုတ်ရဲစနစ်ကိုသွားမယ်ဆိုတော့သမောတူညီချက်နဲ့တော့တွဲပြီးတော့အလုပ်လုပ်တာပေါ့
ဟုတ်ကဲ့အခုတိုင်းရင်းသားတွေတချို့ကအဖက်ဒရယ်နဲ့ပတ်သက်ပြီးတော့ပြောနေတာကဖက်ဒရယ်ဆိုတာခွဲထွက်ဖို့ရည်ရဲတဲ့ပြောစကားမျိုးမဟုတ်ဘူးဆိုတာအချင်းချင်းပြောတာဒီကျွန်တော်တို့ကြားရပါတယ်မြန်မာအစိုးရဘက်ကရောအဲ့ဒီဖက်ဒရယ်မူပေါ်မှာသူတို့ရဲ့ခံယူချက်ကသဘောပေါက်နေပြီလို့ဆရာနေနဲ့ယူဆပါသလားခင်ဗျအ
ဲ့ဒါတော့ပုံဝင်လင်းလင်းပြောရင်မယူဆဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့မြင်နေတာကဖက်ဒရယ်နဲ့ဒီမိုကရေစီကတွဲရပဲဖက်ဒရယ်ဖြစ်လို့ဒီမိုကရေစီမဖြစ်ဘူးဒီမိုကရေစီဖြစ်လို့ဖက်ဒရယ်မဟုတ်ဘူးဖက်ဒရယ်ဆိုတာကနော်အခြေအနေအရာနော်ဖက်ဒရယ်နိုင်ငံတွေရှိပါတယ်ဒီတိုင်းပြည်တွေမှာနော်တချို့တိုင်းပြည်တွေကဖက်ဒရယ်မဟုတ်ဘူး unitary ပေါ့နော်ဒီအခြေအနေရဒီအုပ်ချုပ်တဲ့စနစ်ပဲနော်အမေရိကမှာဆိုရင်ဒါဖက်ဒရယ်အုပ်ချုပ်ရေးစနစ်ပဲဂျာမနီမှာလည်းဖက်ဒရယ်အုပ်ချုပ်ရေးစနစ်ပဲအဲကြံတဲ့နိုင်ငံတွေလည်းရှိပါတယ်ဒီနိုင်ငံတွေကလည်းတစ်ချိန်တည်းမှာပဲဒီမိုကရေစီနိုင်ငံတွေပါနော်ဒီမိုကရေစီနိုင်ငံတွေပါနော်အဲတော့ဒီဒီမိုကရေစီကိုတောင်မှမသွားဘူးဆိုရင်ဘယ်လိုလုပ်ဖက်ဒရယ်ကိုသွားမလဲဖက်ဒရယ်ဆိုတာကျွန်တော်တို့သိရဲ့နော်ပြည်နယ်ပေါင်းစုပြည်ထောင်စုနော်ပြည်နယ်ပေါင်းစုပြည်ထောင်စုဘယ်လိုတည်ထောင်ကြမလဲဆိုတည်ထောင်ကြတာဆိုတော့နော်2008အခြေခံဥပဒေကိုပဲကျွန်တော်တို့ပြန်ရောက်ထားပဲနော်2008အခြေခံဥပဒေကဒီတမတော်ကိုဦးစားပေးပြီးတော့အခွင့်အရေးတွေပေးထားတာနော်ဒီပြည်သူလူထုရောရွေးကောက်ပွဲကိုမခံယူဘဲနဲ့ဝင်ပြီးတော့ပါလီမန်မှာထိုင်နေတဲ့စနစ်ကဘလို့မှဒါဒီမိုကရေစီစနစ်လည်းမဟုတ်ဘူးဟဲ့လားဖက်ဒရယ်စနစ်လည်းမဟုတ်ဘူ
းအော်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကဒေါက်တာစိန်ဝင်းအနေနဲ့တိုင်းရင်းသားတွေနဲ့အကြာကြီးအချိန်တော်ကြာလက်တွဲခဲ့တဲ့လူဖြစ်ပါတယ်အဲ့တော့ဒီလိုဗမာပြည်မှာငြင်းငြင်းရဖို့လို့အပြစ်ခတ်ရဖို့လို့တိုင်းရင်းသားတွေဘက်ကအဓိကစိုးရိမ်တဲ့အချက်တည်းကဘာတွေလို့ယူဆပါလဲခင်ဗျာ
စိုးရိမ်တဲ့စိတ်ကတော့တဲ့နှစ်ချက်ပေါ့တစ်ချက်ယုံကြည်မှုရှိရမယ်နော်တယောက်နဲ့တယောက်နှစ်ချက်ကတော့တိုးတက်မှုရှိရမယ်ဗျာနော်အပြစ်ခတ်ရစေရေးပဲဆိုပြီးတော့အခု KIO နဲ့ကြည်လေဆရာ နှစ်ပေါင်းကြာပြီအပြစ်ခတ်ရဆေးရေးဆိုပြီးတော့နောက်ပြန်ပြီးတော့တနပ်ပေါက်တယ်နော်အဲ့လိုမဖြစ်အောင်အပြစ်ခတ်ရဆေးရေးဆိုတာနောက်တစ်ဆင့်စကားပြောကြမယ်နော်အဲ့လိုစကားပြောကြတာလဲနှစ်ပေါင်းကြာပြီးအချိန်ဆွဲပြီးပြောလို့တော့မဖြစ်ဘူးပေါ့ဗျာနော်ဆွေးနွေးတဲ့နည်းတွေကလည်းတကယ်လို့စိတ်ကောင်းစေတနာကောင်းနဲ့ယုံကြည်မှုနဲ့ရှိရင်တစ်ဆင့်တစ်ဆင့်ပြည်လည်အောင်လုပ်နိုင်တဲ့အဆင့်တွေရှိပါတယ
်ဒေါက်တာစိတ်ဝင်းပါခင်ဗျာအခုလောလောဆယ်ကျင်းပနေတဲ့ညဉ့်ညရေးဆွေးနွေးပွဲမှာတက်ရောက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစ်မင်းကိုစလေအဖွဲ့ဒုတိယခေါင်းဆောင်နှစ်ဖြစ်တဲ့ပူစင်ကျုံးကလည်းညဉ့်ညရေးဆွေးနွေးပွဲကျင်းပနေချိန်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်းသွားရေးဆွေးနွေးနေတဲ့အခြေအနေနဲ့နှစ်ဖက်ကြားယုံကြည်မှုဟာအရေးကြီးတဲ့အကြောင်းအခုလို VOA ကိုပြောခဲ့ပါတယ
်ဒီနေ့ဖြစ်ရှိနေတဲ့ဒီတိုက်ပွဲတွေဟာကျွန်တော် NCA လက်မှတ်မရေးထိုးနိုင်တဲ့အချိန်မှာကျွန်တော်တို့ဒီလိုတော့မဖြစ်သင့်ဘူးလို့တော့ကျွန်တော်တို့တိုင်းသားတွေဖက်ကတော့ပြင်ပြပါတယ်ဒီ PDP စီကဖက်ကလည်းဒီလိုအဖြစ်ပြက်မျိုးဖြစ်တာကိုသူတို့အနေနဲ့အာဖြစ်သင့်ဖြစ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်တို့ဆိုအကြောင်းပြန်ပြပါတယ်ဒါနှစ်ဖက်စလုံးကတော့ပြန်မဖြစ်သင့်ဘူးလို့ယူဆတဲ့သူတို့ကျွန်တော်တို့တောက်ချက်ဆက်လို့ရပါတယ်ဒီတော့ကျွန်တော်တို့အနေနဲ့ဒီနှစ်ဖက်ယဉ်ကျေးမှုပြန်ဆောက်ရအောင်မှတ်သားမှယူကြည့်ပါတယ်NCA လက်မှတ်ရေးထိုးနိုင်ရေးအတွက်တစ်ဖက်နဲ့တစ်ဖက်တိုက်ပွဲဖြစ်နေလို့ရှိရင်စာချုပ်လက်မှတ်မရေးထိုးနိုင်မဲနဲ့အချိန်ကြီးကျန်ကြသွားနိုင်တယ်နှောင့်နှဲသွားနိုင်တယ်လူလားတစ်ချက်မှာပေါ်လာနိုင်တယ်ဆိုတော့ကျွန်တော်တို့အနေနဲ့လုံးပြီးလည်းမလာဘူးဖြစ်ရတော့ဆင်းရဲသွားလို့ဖြစ်ပါတယ
်မြန်မာအစိုးရရဲ့ညီညာရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်အဖွဲ့တွေဟာမနေ့ကဒုတိယနေ့အဖြစ်ဆက်လက်ပြီးတော့ရန်ကုန်မြို့မှာညှိနှိုင်းဆွေးနွေးနေကြသလိုဒီကနေ့လည်းဆက်ပြီးတော့ဆွေးနွေးကြဖို့ရှိတဲ့အကြောင်းသိရပါပါတယ်ခင်ဗျာတို့ရရှိမြခင်ဗျာမြန်မာနိုင်ငံမှာဒီနှစ်အတွင်းတွေးလွန်တုတ်ကွေးရောဂါဖြစ်ပွားနှုန်းပိုများလာနေတယ်လို့သိရပြီးတော့2014ခုနှစ်စတဲ့စာရင်2015ခုနှစ်အခုချိန်ထိဖြစ်ပွားနှုန်းနှစ်ဆပိုလာတယ်လို့မြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။ချိန်ကနေတစ်ဆင့်ကူးစက်နိုင်တဲ့တွေးလွန်တုတ်ကွေးရောဂါဖြစ်ပွားမှုအခုလိုများလာတဲ့အပေါ်မြန်မာပြည်သူတချို့ကစိုးရိမ်နေကြပြီးတော့တပိုင်းတနိုင်ကာကွယ်မှုတွေပြုလုပ်နေတဲ့အကြောင်းကိုကိုဝင်းညင်ကိုညံဝဲအောင်ကတင်ပြထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့2014ခုနှစ်ပထမ5လတာကာလနဲ့အခု2015ခုနှစ်မိုးရာသီမတိုင်ခင်ပထမ5လတာကာလတွေကိုနှိုင်းယှဉ်ကြည့်ရင်မြန်မာနိုင်ငံမှာတွေးလွန်တုတ်ကွေးရောဂါဖြစ်ပွားမှုနှုန်းနှစ်ဆပိုများလာတယ်လို့ပြီးခဲ့တဲ့ဇွန်လ19ရက်နေပြည်တော်မှာပြုလုပ်ခဲ့တဲ့သွေးလွန်တုတ်ကွေးရောဂါကြိုတင်ကာကွယ်နှင်းနှင်းရေးလုပ်ငန်းအစည်းအဝေးမှာကျန်းမာရေးဝန်ကြီးဒေါက်တာတန်းအောင်ကပြောသွားတာကိုမြန်မာအစိုးရပိုင်းသတင်းတွေမှာဖော်ပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းသွေးလွန်တုတ်ကွေးရောဂါဖြစ်ပွားမှုအများဆုံးဒေသတွေကတော့မွန်ပြည်နယ်ရန်ကုန်တိုင်းမန္တလေးတိုင်းတို့ဖြစ်ပါတယ်2015ခုဒီနှစ်အတွင်းဇွန်လလယ်အထိသွေးလွန်တုတ်ကွေးရောဂါဖြစ်ပွားသူ 8,500 နီးပါးရှိပြီးအဲ့ဒီတဲကတည်ဆုံးသူ38ဦးရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာပြည်သူတွေကြားမှာတော့ဒီရောဂါနဲ့ပတ်သက်လို့စိုးရိမ်မှုတွေတိုးပွားနေပြီးကိုယ့်အစီအစဉ်နဲ့ကိုယ်တနိုင်တပိုင်းကာကွယ်မှုတွေလုပ်နေကြရတယ်လို့ရန်ကုန်မြို့ကမိခင်တူက CCTV သတင်းဌာနကိုအခုလိုပြောခဲ့ပါတယ်
။ကလေးကြီးတော့နည်းနည်းတော့စိုးရိမ်တာပဲနော်တွေးလွန်တော့ကိုယ်တွေပါလေအဲ့လိုကလေးကိုချင်းမကိုက်အောင်ကာကွယ်ရတော့ပါတော့လောက်ထားပါလား။ကိုယ့်အကူဘယ်လိုကာကွယ်လဲဆိုတော့အိမ်မှာချင်းသေးလဲမမှန်အရင်ဖျန်းနေပေါ့ထွန်းနေပေါ့ကလေးကိုလည်းအဲ့လိုတိတ်လို့ရှိရင်ဘောင်းမီလက်ရှိအင်ဂျီရှိအဲ့လိုမျိုးချင်းမကိုက်အောင်တော့လုပ်ထားပါတ
ယ်။ချင်းကြောင့်ဖြစ်ပေါ်ရတဲ့သွေးလွန်တုတ်ကွေးရောဂါဟာနှစ်နှစ်ချာသုံးနှစ်ချာမှတစ်ကြိမ်ပိုဖြစ်တတ်တဲ့သဘာဝရှိတယ်လို့သိရပြီးမတန်ရှင်းတဲ့ရေစိုးညင်ညစ်တွေမှာချင်းပေါက်ဖွားရကရောဂါပိုဖြစ်များလာတတ်ပါတယ်။ရန်ကုန်မြို့ကအမျိုးသားတူကလည်းသွေးလွန်တုတ်ကွေးရောဂါမကူးစက်ရအောင်ဘယ်လိုကာကွယ်နေရသလဲဆိုတာကိုပြောပြပါတယ
်။စိုးရိမ်တာတော့ရှိအောင်ကလေးတွေဒီလမ်းဘေးမြောင်းနေပါတယ်ဆိုတာလေအမေရေသီးရတာကောင်းပါဆိုရမှာခုတော့ကာကွယ်ရဆိုတော့နေကင်းဘက်အိတ်တာဖြစ်ဖြစ်ညာဘက်အိတ်တာဖြစ်ဖြစ်ဒါကျွန်တော်ချောင်းတော်အိတ်တယ်ဒီချင်းလိုက်လေးတွေပါညာထုံးအိတ်တယ
်မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရသွေးလွန်တုတ်ကွေးရောဂါအတွက်ပြည်သူစေယုံကြီးတွေမှာအခုဇူလိုင်လအတွင်းအတွင်းလူနာအဖြစ်ရောက်လာသူလူနာသစ်300ကျော်ရှိပြီးကုသမှုခံနေရဆဲလူနာပေါင်း1200ကျော်ရှိတယ်လို့စည်ရင်းတွေမှာဖော်ပြထားပါတယ်မြန်မာနိုင်ငံအပါအဝင်အာဆီယံဒေသတွင်းမှသွေးလွန်တုတ်ကွေးရောဂါတိုက်ဖျက်ရေးကြိုးပမ်းဆောင်ရွက်ဖို့အတွက်ဇွန်လ15ရက်နေ့ကိုအာဆီယံသွေးလွန်တုတ်ကွေးနေ့အဖြစ်2021ခုနှစ်ကတည်းကသတ်မှတ်ခဲ့တာပါမြန်မာပြည်သူတွေအနေနဲ့သွေးလွန်တုတ်ကွေးနေ့နေ့ရင်းမှာကိုယ်တိုင်ပါဝင်ကြဖို့ပြီးခဲ့တဲ့ဇွန်လ15ရက်နေ့ပြည်တော်မှာကျင်းပတဲ့အာဆီယံသွေးလွန်တုတ်ကွေးနေ့အခမ်းအနားမှာကျန်းမာရေးဝန်ကြီးဒေါက်တာတန်းအောင်ကလည်းတိုက်တွန်းခဲ့ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စီးရင်တွေအရကမ္ဘာပေါ်မှာလူဦးရေတန်း50လောက်ဟာနှစ်စဉ်သွေးလွန်တုတ်ကွေးရောဂါခံစားရပြီးလူပေါင်း2400လောက်နှစ်စဉ်သေဆုံးနေရတယ်လို့ဆိုပါရခင်ဗျာ
မြန်မာပြည်မှာအခုနှစ်သွေးလွန်တုပ်ကွေးရောဂါဖြစ်ပွားမှုပိုးပြီးတော့များလာတယ်ဆိုတဲ့အကြောင်းကုညံဝင်းအောင်ပြောပြသွားတာဖြစ်ပါရခင်ဗျာအခုတော့အိန္ဒိယနိုင်ငံကသတင်းတပုတ်ကိုဆက်ပါမယ်ထိုင်းနိုင်ငံရဲ့အရှိမြောက်ပိုင်းကအီဆန်တို့ရဲ့မော်လမ်တေဂီတာဟာဆိုရင်ချစ်ချင်းမြတ်တာကဗျာလင်္ကာနဲ့နိုင်ငံအရေးအရာတွေကိုတီကုံးဖွဲ့ဆိုပြီးတော့မျိုးဆက်ပေါင်းများစွာလက်ဆင့်ကမ်းလာခဲ့ကြတာပါဒါပေမဲ့ရိုးရာမော်လမ်တေဂီတာဟာဆန့်ကျင်ပုံကံနဲ့တိဂီတာအဖြစ်ထိုင်းစစ်အစိုးရကနှိတ်ကွတ်ချိုးနှိမ်တာကိုခံရသလိုမျိုးဆက်တည်တည်ကြားစိတ်ဝင်စားမှုကလည်းရော့ကျလာခဲ့တာကြောင့်ကွယ်ပြောက်သွားမှအရေးကိုစိုးရိမ်နေကြတယ်လို့သိရပါတယ်။ AFP သတင်းဆောင်မတစ်ပုဒ်ကိုမတ်တင်ကြီးထက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။စီးရဲဆုံးဒေတာဒါပေမဲ့ယဉ်ကျေးမှုဒလေးစရိုက်တွေအချွေဝါဆုံးအချက်အဖြစ်တင်စားခံရတဲ့ထိုင်းနိုင်ငံအရှေ့မြောက်ပိုင်းအီဆန်လူမှုအတိုင်းဝိုင်းတွင်မျိုးဆက်ပေါင်းများစွာလက်ဆင့်ကမ်းခဲ့တဲ့မိုလန်ဂီတာဟာဆိုရင်ဆုံးရှုံးရတဲ့အချက်ကဗျာလင်ကာနဲ့နိုင်ငံရေးအခြေအနေတို့ကိုတီကုံးဖော်ကျူးတဲ့ရိုးရာဂီတာဖြစ်ပါတယ်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းနဲ့လာအိုနိုင်ငံတို့ရဲ့တမူထူးခြားတဲ့ဂီတာပုံစံတစ်မျိုးလည်းဖြစ်ပါတယ်။အီဆန်တို့ရဲ့အရက်ဒေတာမှာတော့မိုလန်ဂီတာဟာတိတ်ကိုအရေးပါတယ်လို့ဂီတာဆရာဆာရာဝတ်ရှယ်ရီကော့ကပြောပါတယ်
။ဂျစ်ညော့အောင်မဝေါ့အောင်မကောทั้งเบิร์ดเลย
ครับမိုလန်ဂီတာเนี่ยကျွန်တော်တို့ပြောကျင်တာတွေကိုဖော်ကျူးတယ်ရွှင်လင်းခြင်းခုန်ကြတယ်။ကိုယ့်ရဲ့ခံစားချက်တွေကိုဖော်ပြကြပါတယ်။နောက်ကျွန်တော်တို့ရဲ့ဘဝတွေနဲ့ကျွန်တော်တို့ရဲ့ရိုးရာအစဉ်လာတွေကိုလည်းထင်ဟပ်ပြီးတော့သီဆိုတီးမှုတ်ကြပါတယ်။
အီဆန်တို့ဟာမိုလန်ဂီတာကိုလေခွင်းနေတဲ့မှာကြွဲချောင်းရင်နှွားချောင်းရင်တီးဆူတက်မြောက်လာကြတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုအချိန်မှာတော့အီဆန်မျိုးဆက်သစ်လူငယ်အများစုကလေခွင်းတွေကိုပြစ်ပြီးမြို့ပေါ်တက်အလုပ်လုပ်ကြသလိုခေတ်ပေါ်ဂီတာတွေနဲ့ပိုပြီးရင်ပါလာခဲ့တာကြောင့်အီဆန်လူမှုတိုင်ဝမ်ကြားမိုလန်ဂီတာဟာမှေးမိန်လာခဲ့ပါတယ်။အသက်54နှစ်အရွယ်မိုလန်ဂီတာပညာရှင်နိုချစ်မွန်ဆန်ကတော့အခုလိုပြောပါတယ
်။မော်လမ်နွယ်လုံညာမော်လမ်နွယ်လုံတဲ့နိแต่ว่าผู้ฟังสิหลายแต่มอลัมสิหน่อยใจบ่มักอีหลี
มอลันกีตาร์ကိုတီဆိုကြတဲ့သူကနည်းနည်းပဲရှိပြီးမှတ်သားရမယ့်မอลันกีตาร์ရဲ့မူရင်းတခြင်းစာသားတွေကအများကြီးရှိနေတာပါတကယ်တော့နှစ်နှစ်ကာမရှိဘဲနဲ့လဲမอลันกีตาร์ကိုဆိုလို့ရမှာမဟုတ်ဘူးလေ
အီဆန်တို့ဟာဆိုရင်ဖြုတ်ချကံဝင်ကြီးချုပ်ဟောင်းနေဖြစ်တဲ့ရှနာဝမိသားစုတွေကိုအဓိကထောက်ခံကြသူတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ကရွေးကောက်ခံအစိုးရကိုဖြုတ်ချဆက်အာနာတင်ထားတာကိုလည်းစန့်ကျင်သူတွေဖြစ်ပါတယ်ဒီအချိန်ကစလို့ထိုင်းစစ်တပ်ကရှက်နေဝတ်တွေရဲ့ဆန္ဒပြချီတက်ပွဲတွေကိုပိတ်ပင်တားမြစ်သလိုသူတို့ရဲ့အတန်လှုံ့ယုံတွေကိုလည်းပိတ်ခဲ့တာကြောင့်နိုင်ငံရေးအပြောင်းလဲတွေကိုဖော်ညွှန်းတည်ဆိုကြတဲ့ရိုးရာမိုလန်ဂီတာသံတွေဟာလည်းစိတ်ငြိမ်သွားခဲ့ရတာဖြစ်ပါတယ်။ဘန်ကောက်မြို့တော်ကဂျင်သွန်ဆင်အတ်စင်တာကဂရီတီးယားဂါဝေဝင်ကတော့အခုလိုပြောပါတယ
်။ It has been used as political tools by both parties, you know, by the government.
အစိုးရဘက်ကရောအတိုက်ခံဘက်ကပါမိုလန်ဂီတာကိုနိုင်ငံရေးလက်နက်အတွင်းနဲ့အသုံးပြုခဲ့ကြတာဖြစ်ပါတယ်။ဥပမာပြောရရင်လွန်ခဲ့တဲ့နှစ်ပေါင်း200လောက်ခရဲကတော်လန်ပုံကံမှုတွေဟာမိုလန်ဂီတာပညာရှင်ဆရာတွေကနေတဆင့်စခဲ့ကြတာဖြစ်ပါတယ်
။လက်ရှိဆေးဥချုပ်ရေးအောက်ကထိုင်းနိုင်ငံရဲ့အနာဂတ်နိုင်ငံရေးကတော့ဝေဝါးနေဆဲဖြစ်တယ်လို့အီဆန်တို့ရဲ့ရှက်နေဝဲလှုပ်ရှားမှုတွေကလည်းညှိမ့်သက်နေပါတယ်။ဒါပေမဲ့နိုင်ငံရေးလှုပ်ရှားမှုတွေပြန်ပြီးပေါ်ပေါက်လာတဲ့အခါမှာတော့အီဆန်တို့ရဲ့ရိုးရာမိုလန်ဂီတာဟာတော်လန်ပုံကံတဲ့ဂီတာတန်စင်တွေအဖြစ်နဲ့ပြန်ပြီးပေါ်ထွက်လာအောင်မယ်လို့မျှော်လင့်ရပါတယ်ရှင်
။ဒါကတော့ဒေတာတွင်စိတ်ဝင်စားစရာသတင်းဆောင်ပါကိုမတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်။ VOA American တန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါရခင်ဗျာ။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA အမေရိကန်တန်ကနေဇူလိုင်လ24ရက်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လိုင်းတွေအပြင်လိုင်းဒိုမီတာ50 kHz 5995လိုင်းလမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာတင်ကားစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
တော့ဒီရေကမတန်ရှင်းတဲ့ရေကသူ300နဲ့300ကိုခံထားတဲ့ကံတွေခွက်တွေတဲ့ကိုအကုန်ဝင်ကုန်တာပါဗျာအမိုက်တဲ့ဒီအမြင့်ကြီးတွေတော့ပါပေါ့ပါ
တယ်ဒါတော့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးပြောပြချက်ပါနောက်ပိုင်းမှာအပြည့်စုံကိုနားဆင်ရပါမယ်အဲ့ဒါနဲ့အတူနေဆက်ဒေတာအခြေစိုက်တဲ့တိုင်းရင်းသားသတင်းတောက်တွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုတော့အဲ့ဒါတွေထုတ်မလွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်မှာ American Idiom အတုံးနှုံးနေနဲ့ပတ်သက်ပြီးတော့ဒေါ်လှလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါလေစာလုံးပေါင်းက show show ကပြပါ your your ကသင်ဤ true true ကအစ်မclours colors ကအယောင်းလို့လုံးောက်ဒီပဲရပါလေဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် colors ဆိုပြီးတော့ u ဆိုတဲ့အက္ခရာပါပဲစာလုံးပေါင်းပါလေလို့တော်ရရှင်များကိုဗဟုသုတဖြင့်တင်ပြလိုပါလေစကပိုက်ထုံရဲ့တိုက်ရိုက်အသေးပေကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်ဒီတုံးစစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသက်လာတယ်လို့ဆိုပါတယ်။တကယ်ကြတော့ပြည်내ပြည်မှာစစ်တပ်ရမှာတည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနီးပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေအကျင့်ကနေဒီ idiom အသုံးဆင်းသက်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်းလို့ဒီပေးရတဲ့ colors ကိုလူတူဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားရည်ညွှန်းထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အသေးပေကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ့်သရုပ်မှန်ပေါ်လာတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူအများစုကရည်စားဘဝတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြလေ။ဒါပေမဲ့အိမ်အောင်လဲကြပြီးရောမကြဘူး။တကယ့်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating, but soon after their marriage, they begin to show their true colors.
Han song tha le a ye chong tha ya ga ni de ke ta yu ma a jin zo ri po la de so yin idiom a thong ya be lu pyo ma le
show your true colors.
Lu pyo lu ya ba de e da ga ro di ka ni ma ne tin pya ke de idiom a thong me phit ba de.
ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြရတာပါအခုတော့အပတ်စဉ်ကျမကြီးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာရေးကြီးတာကြောင့်ဖြစ်လာတဲ့ယောဂါတွေအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံစကိုင်းတိုင်းနဲ့တခြားဒေသတွေမှာရေးကြီးတာတွေဖြစ်နေပြီးတော့မတန့်ရှင်းတဲ့ရေတွေကြောင့်ချင်းပေါက်ဖွားနှုန်လုံးများလာပြီးတော့ကူးဆက်စေတဲ့ယောဂါတွေမွေကြိုက်ခံရမယ့်အန္တရာယ်တွေရှိနေတယ်လို့ကျမကြီးပညာရှင်တွေကသတိပေးနေကြပါတယ်ဒီယောဂါတွေတဲကမှပြင်းထန်ပြီးတော့အဖြစ်များတဲ့ယောဂါတွေအတွက်ဘလို့ကာကွယ်နိုင်ပြီးတော့ဖြစ်လာရင်ဘလို့ပြုစုကူညီပေးသင့်ပါသလဲအဲ့ဒီအကြောင်းအရာတွေကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထူးရေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရွာဒီမှာဒီစကိုင်းတိုင်းနဲ့အနီးတစ်ဝိုက်ဒေသတွေမှာမိုးကြီးပြီးတော့ရေရှမ်းတာတွေရေကြီးတာတွေဖြစ်နေပါတယ်ဆရာပြဿနာကအခုလိုမိုးကြီးရေကြီးပြီးရင် ယောဂမျိုးစုံကလည်းဝင်လာတယ်ပေါ့ဆရာနော်တချို့ဆိုရင်ဒီအသက်အန္တရာယ်လည်းကြီးတယ်အဲ့လောက်ဒီပြင်းထန်ပြီးတော့အဖြစ်များတဲ့ယောဂတွေအကြောင်းကိုကျွန်တော်အဓိကထားပြီးတော့ပြောအောင်ဆရာ
အဲ့နှစ်တွေတုန်းကတောင်မှအလမန်ကြီးကြီးကြတယ်သူတွေဆိုတော့ခင်ဗျဖြားနာတယ်တေးရတုတ်တာရှိတယ်အဲ့တော့ဒီစကိုင်းမှာမဟုတ်ပါဘူးပြည်ငုံမျိုးမှာလည်းရေကြီးတယ်အဲ့အဓိကကဒီရေကြီးရေရှမ်းပြဿနာကဒီတောက်ရီကန်နေဖွဲ့ဒီပါရီအရင်ပြီးတော့တော့ဒီရေတွေကမတန့်ရှင်းတဲ့ရေတွေကသူတွေတုံးအောင်လဲသုံးဆဲဖို့ခံထားတဲ့ကံဒီခွက်တွေတဲ့ကိုအကုန်ဝင်ကုန်တာပေါ့ဗျာအမိုက်တဲ့ဒီအညစ်ကြေးတွေတော့ကပုံမှားတယ်အဲ့လိုပါလာတာပေါ့ကျိုးအင်သားတွေကပါရေရှမ်းပြီးတော့အင်သားရေတွေကတော့ရေနဲ့ရောကုန်တာတွေပေါ့နော်အဲ့တော့အထူးသဖြင့်ကတော့ဒီရေကြောင့်ဖြစ်တဲ့ကုသတဲ့ယောဂါတွေပေါ့မတန့်ရှင်းတဲ့ရေကြောင့်ဖြစ်တဲ့ဥပ္ပဝမ်းပြဲဝမ်းလျှော့ပေါ့နောက်နောက်ကအရေးများရဟနာတွေဖြစ်တယ်မျက်စိနာမယ်အဲ့ဒီရည်မှာဒီရည်တွေတင်ချန်ခဲ့တဲ့ကြောင့်ဒီရည်တွေကပထမဆုံးကဒီရည်တွေပြန်နေအချိန်မှာတော့ရှင်နေချင်းဥတွေခုံလုံးဟာမျောပါသွားတာပေါ့ဒါပေမဲ့ရည်ကြီးပြီး၃ဘက်လောက်တည်းမှာပဲဒီရှင်နေကရည်တွေဖွက်တယ်ရတယ်ရှင်နေပြန်လဲပေါက်ခွာလာအဲ့တော့ငဖျားပူတွေပူပြီးတော့ထလာတာပေါ့နော်ဒီရှင်နေအခုဆိုရင်ရန်ကုန်မြို့မှာသူတို့တို့ကိုတော်တော်လေးကိုရန်ကိုခါလိုက်နေတဲ့ပူပြီးဖြစ်တာများနေတာပေါ့ဒီလောက်ပဲရှင်နေကိုပျောက်ကင်းအောင်လုပ်နေပေမဲ့ဒီရည်ရှမ်းထားတဲ့အတွက်ကြောင့်ဘွက်တွေအိုင်ထုံးနေတဲ့အတွက်ကြောင့်ဒီဘိုးပေါက်တွေကြောင့်သူတို့တို့ကိုကျွန်တော်မနေနိုင်ဘူးပူများလာတယ်။အဲ့ဒါကဗိုင်းရပ်စ်ပိုးတွေဖြစ်တဲ့အသေးအောင်လောဘရောဂါတွေပေါ့။အဲ့ဒီကနေမှသတိဉာဏ်တွေပျက်စီးတယ်၊တူလောင်ထားတဲ့ဟာတွေတူးတယ်ပေါ့။အဲ့တော့ငါဟာရချို့တဲ့တဲ့ယောဂါတွေလူတွေရနိုင်တယ်။တချို့နေရာတွေမှာအခုဆိုစကိုင်းမှာမြင်ရတဲ့ပုံနေရာဆိုရင်လူတွေတို့စိတ်ဓာတ်တွေ၆ချားကုန်နေဆိုတော့ဒီဘာဝပိအန်တွေပြီးတဲ့နောက်ပိုင်းမှာစိတ်၆ချားတဲ့ယောဂါတွေရလာတယ်။အဲ့တော့ဒီရေကြီးတဲ့ပြီးတဲ့နောက်ချို့အိမ်နေတဲ့ဇီဝတွေလည်းမှမွေတွေပေါ့ပို့ပြီးတော့ပေါများလာတယ်။အဲ့တော့ခါကြရဲ့ကိုယ်အိမ်ထဲမှာဝင်မွေးခိုက်ခံရတာဝင်ဖြစ်တဲ့တချို့နေရာဒေသတွေမှာမွေးခိုက်ခံလို့တည်ဆုံနေတဲ့လူတွေကျွန်တော်ကြားနေရတာပါ။
ဟုတ်ကဲ့ဆရာကြီးအခုဒီပြောခဲ့တဲ့အထက်မှာအဖြစ်လဲများပြီးတော့အသက်အန္တရာယ်အတွက်လည်းစိုးရိမ်ရတဲ့ဟာတွေကျွန်တော်အဓိကထားပြီးတော့ပြောအောင်ဆရာ။ဒီဝမ်းလျှော်ယောဂါကအဖြစ်များပြီးတော့အဓိကစိုးရိမ်ရတဲ့ယောဂါဖြစ်နိုင်လားဆရာ
။ဖြစ်နိုင်ပါတယ်။ကျွန်တော်တို့ဒီဝမ်းပြေဝမ်းလျှော်ဆိုတာပဒီယားလက်ထဲနဲ့ဗိုင်းရပ်စ်ကိုကြောင့်လည်းဖြစ်နိုင်တယ်။ဒီအစားအစာတွေထဲမှာကျွန်တော်မတန့်ရှင်းတဲ့ရေသန့်မရဘူး။ကျွန်တော်တောက်သုံးရင်စိတ်ချရတဲ့သုံးရင်မရ။မတန့်ရှင်းတဲ့ရေတို့တောက်နေရတဲ့တို့လေးကဝမ်းပြေဝမ်းလျှော်မှာအဆိတ်ပါတဲ့ဘက်တီးရီးယားပိုးတွေပေါ့နော်။ဥပမာတိုက်ဖိုက်ပိုးတွေပေါ့နော်။ဒါတွေလည်းဖြစ်လာနိုင်တာပေါ့နော်။ဒီအရာတွေလူတွေကိုအသံအနေနဲ့ပေးတာပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့အဲ့ဒီကနေပြီးတော့ဒီကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်တောက်ရည်တန်းရအောင်ပေါ့ဆရာနော်။လှုပ်ပေးရမယ့်သဘောမျိုးဖြစ်တာပေါ့
။မှန်ပါတယ်။အဲ့တော့သူ့ဒီရေဘေးကယ်ဆယ်ရေးစခန်းတွေမှာရေတန်းပူရဝေးရတာပေါ့။သွားပြီးတော့ပေးရ။ဒါပေမဲ့အဲ့လိုရေတန်းမဝေးနိုင်ဘူးလမ်းမဆက်လို့ဒီပြတ်တက်ကုန်နေဆိုလို့ရှိရင်လက်ရှိရွာနေတဲ့မိုးကြီးကိုတောက်အောင်ခံယူရမှာပေါ့နော်။ဆိုရေးသားခံယူတဲ့နည်းတွေကလည်းခုနကွင်းပြင်ကျဲမှာပလတ်စတစ်ပြင်စာကြီးတစ်ခုနေပေါ့နော်အလေမှာပေါက်ဖောက်ပြီးတော့ဒီကအရေးတွေမဝင်ရအောင်ခေါင်းမိုးကရေကိုခံတာတဲ့ဆိုင်ကွင်းပြင်မှာခံတဲ့ရေကပို့ပြီးတော့တတ်အောင်အဲ့ကတစ်ပင်ပေါ်နေပြီးကျိုးချီပြီးတော့ဆောင်ပါပါပေါ့ဗျာအဲ့လေးထောက်ပြီးတော့တောက်ရေတတ်ရအောင်ပေါ့နော်ကျွန်တော်လုပ်ယူတာပေါ့နောက်အကောင်းဆုံးစိတ်ချဆုံးကတော့ဒီမွေးရေကိုပဲကျွန်တော်ထပ်ပြီးကျိုးပြီးတော့တောက်တာပေါ့အဲ့တော့ရေကန်ရေအခုဆိုရင်ကျွန်တော်တန့်ဆင်ပြီးလို့ရှိရင်တစ်ချက်မဲ့ chlorine ခတ်တာတွေပါလေပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကတော့ရေပြားယောဂါပေါ့ဆရာနော်ဆရာပြောခဲ့တဲ့အထက်မှာဒါပေမဲ့ဆရာဒီရေပြားယောဂါကတော့ချက်ချင်းတော့ပြင်းထန်တဲ့ဒီတည်ဆုံရလာအောင်တော့မဖြစ်နိုင်သေးတဲ့အတွက်ဆရာရေပြားယောဂါနေကာကွယ်ဖို့အတွက်တူတူရှင်းရှင်းလေးပြောပြပါလား
အကောင်းဆုံးကတော့ပွက်ရေထိပ်ပြီးရေကိုရေတန့်နဲ့ပြန်ဆေးရပါပေါ့ရေအကြီးပေါ့နော်ဆက်ပြားပေါ့နော်အများဆုံးသုံးရမယ်ပိုးသက်ဆေးပါတဲ့ဆက်ပြားရေကို chlorine ခတ်ရမယ်ပေါ့အဲ့တော့ကွအတန်တွေမဆိုးရင်ရမယ်လားအခုဒီရက်တွေမှာအများကြီးအေးများညာနဲ့စားတဲ့လူတွေတွေ့နေရတာပေါ့နော်ဒီပါကြောင့်လဲဆိုရင်ပွေပွေထဲမှာသွားမိတယ်ရေနဲ့တန်းတန်းနဲ့ပြန်မဆေးမိဘူးချောက်တွေမှာရေဝဲစားတယ်ပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဆရာရေခုနကလိုရေကြီးရေရန်ဖြစ်ပြီးဒီရေပြန်ချသွားတဲ့အခါမှာခုနအင်းဆက်ပိုးတွေပေါက်ဖွားမှုများလာတာပေါ့ဆရာနော်အဲ့ဒီအခါမှာအဓိကတော့မြန်မာနိုင်ငံကအခုအများဆုံးဖြစ်နေတဲ့ဒီသွေးလွန်တုပ်ကွေးပေါ့ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကာကွယ်နိုင်မလဲဆရာရေဒီရေကြီးတာကြောင့်ဖြစ်လာနိုင်တဲ့အနေရော
ခင်ကိတ်မခံအောင်ဒီကင်းပဲဖြစ်ဖြစ်ညနေပဲဖြစ်ဖြစ်လက်ကိုဖုံးတဲ့ခြေောက်ကိုဖုံးတဲ့ကင်းကြီးတွေဖွဲ့ပေးပါစောင်းတွေပါလေးပံ့ပိုးပေးရမယ်နော်အဲ့ဒါလွယ်ဆုံးနည်းကတော့စောင်းတွေခြင်တောင်တွေလူတိုင်းခြင်တောင်နဲ့အိပ်ပါရှင်ပုတ်သက်စီဖြန့်ထားပြီးတဲ့ဆောင်းလေးချင်းအောင်လေးကျွန်တော်အသုံးပြုရမယ်။ဒါကလေးတက်ငယ်လေးဆိုရင်အကြောင်းနေမှာလဲကျွန်ပုတ်သက်စီဖြန့်ပြီးသားပါချင်းလုံးပဝါလေးအလကားလေးထုတ်ပေးတာပါ။အဲ့တော့ဘာလို့ချင်းကိုကျွန်တော်ကဒီနေရာမှာနေနေရအမြဲတမ်းခက်နေတယ်။အဲ့တော့ကျွန်တော်ချင်းကိတ်မခံတဲ့နီးပေါ့နော်အခုတချို့ဆိုလို့ရှိရင်ကိုခန္ဓာမှာချင်းမနာအောင်လိမ့်နဲ့ဆီလေးပေါ်နေတယ်။ကြီးလေတော်ရီမှာချင်းလုံးစကားတော့လူလည်းမတတ်နိုင်ပေမဲ့ကိုအိမ်တွေမြို့မြို့တွေမှာဆိုလို့ရှိရင်ချင်းလုံးစကားတတ်ထားမယ်။တချို့မြို့တွေဒီမှာတော့ချင်းသေးအောင်ပေါ့ကျွန်တော်ပုတ်ဆေးတွေနဲ့လိုက်ပြန်ရရရှိပါတယ်ဒါမျိုးတွေကျွန်တော်တို့ချင်းပြေးအောင်ကျွန်တော်လုပ်နေပါတယ်
ဟုတ်ကဲ့ဆရာနောက်ယောဂါတွေကတော့ဒီအသေးရောင်တာတို့အဟာရချွတ်တဲ့တာတို့
စင်းရောင်တာလည်းဒီလိုဖြစ်နေ
တယ်ငွေကြိုက်တာပါဆရာနော်ဟုတ်ကဲ့ဆရာ
သူတချို့တိုက်ဖက်ယောဂါနဲ့ဘုနာတော်ဒီရေချောင်းလေဒါတွေလည်းကျွန်တော်အခုစီကနေမှတော်တော်များများတက်လာတာကျွန်တော်တွေ့ပါတယ်ဒီသူတို့တကွေတက်နေသလိုပဲတိုက်ဖက်ယောဂါတွေဒီ ဒီရက်ပိုင်းမှာစီကံဒီမှာတွေ့လာတာရှိနေပါတယ
်ဟုတ်ကဲ့အဲ့ဒါလည်းအဓိကတော့ဆရာရေသန့်အောင်တောက်ဖို့
မှန်ပါတယ်ဒီနေ့အစာအစာနဲ့မတန်တာနဲ့ကျွန်တော်ပေါ်လာတာပေါ့
ဟုတ်ကဲ့ဆရာ
ခုကတော့ဘာသူကတော့ရေထဲမှာမျောလာတဲ့အစာတော့အတီးနံကောင်းတယ်ကွာစီတုပ်ဘူးလို့ပေါ့ဗျာစီတုပ်ဘူးတော့မဖွင့်ရသေးဘူးဆိုလို့တော့ဖွင့်ပြီးစားမှုတွေရှိတာပေါ့အဲ့လိုမျိုးကြတော့ဒီမဖွင့်ရသေးမဲ့ရေဒီလိုညစ်ပတ်တဲ့ရေထဲမှာမျောသွားသွားပြီးဆိုတော့တချို့ပိုးဖွားတွေကစိတ်ဝင်နိုင်တဲ့ပုံတွေရှိတယ်နော်အကောင်လေးဖဲ့ပြီးတော့စားမယ်ဆိုတာမျိုးပေါ့ပန်းသီးဆိုပါတော့ဗျာပန်းသီးမှာရော့ရွေးနေတဲ့ညာလေးလှီးပြီးတော့ကောင်းတဲ့ဘက်ကိုစားမယ်ဆိုတဲ့လူတွေလုပ်ကြတယ်ဒီလိုမျိုးအမဲလွန်ရွေးနေပြီဆိုရင်ဒီတက်ဖက်ဘူးလည်းဖြစ်နိုင်ပါတယ်ဝမ်းပြောင်ဝမ်းလျှောလည်းဖြစ်နိုင်ပါတယ်အပေးရောင်လည်းဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ကျွန်တော်တွေ့တာလေးမွေကြိုက်တာပေါ့ဆရာနော်အသက်အန္တရာယ်ထိနိုင်တဲ့အတွက်အဆိပ်ရှိတဲ့မွေကြိုက်ခံလို့ရှိရင်ပြင်းထန်လို့ရှိရင်ပေါ့နော်ဘယ်လိုလက္ခဏာတွေရှိပြီးတော့ဘယ်လိုပြင်ဆင်သင့်တယ်ဆိုတာလေးရော
နှစ်တန်းနေရပေါ့ဒီမှာမှရှိတဲ့156မျိုးတွေကပြရနေဆရာအဆင်မရှိဘူးလေ36မျိုးပဲမဆိတ်ရည်အထူးသဖြင့်တော့မွေပွေးနဲ့မွေဟုတ်ပါဗျာခဏကုတ်သူရေငွေလို့ဆိုတာကအဆိတ်ရှိတာမဟုတ်ဘူးကဲ့ရင်နံပါတ်1ကသူကကြောက်လန့်ပါအဲ့ဒီကရှက်ပြရတာအဲ့တော့ကျွန်တော်ကမွေကြိုက်တိုင်းနဲ့စိတ်ပြစိတ်မဟုတ်ပါနဲ့သူကမွေပွေးကြိုက်သည်ငါတို့ရကြိုက်သည်ကျွန်တော်ကအဆိတ်ရှိတဲ့မွေကြိုက်ပြီဆိုလို့ရှိရင်သူ့ကိုလူနာကိုလည်းလဲလျောင်းထားမှာပါလက်မှာကြိုက်တယ်ဆိုလက်ကိုကျွန်တော်မလုရှားဘူးကြောက်မကြိုက်တယ်သူကလည်းလမ်းလျှောက်ဆိုင်ပြီးပြီဆိုလို့သူကတော့ကျွန်တော်လမ်းလျှောက်မခိုင်းပါနဲ့သူကလုံးဝကျွန်တော်တည်ငြိမ်သွားထားလိုက်ပါဒါကြောင့်မိုးစိတ်တက်ပြီးဆိုရင်သူကမိန်လာတယ်ရှားလေးလက်အားလေးလေးလာတယ်စည်ရည်တွေကျတယ်နော်ကျွန်တော်ကြောက်သားတွေနာလာတာမျိုးရယ်အဲ့တော့မိုးစိတ်မတက်ခင်မှာသူကကြိုက်ပြီးဆိုတာတည်တယ်ဒီလူနာကိုကျွန်တော်ကမလို့မရှားဘဲနဲ့ချမ်းစင်နဲ့ခေါ်သွားပြီးအနည်းသာမိုးစိတ်ဖြည့်စီရှိရနေအောင်ကျွန်တော်ခေါ်သွားပါမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တဆက်တဲ့ကျမအီကနာကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ BNI အဖွဲ့ကနေကြားသတင်းတောက်တီစူးစီးတင်ပြထားတာဖြစ်ပါတယ်ခင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တောင်ပိုင်းမန်းရှုမြို့နယ်အတွင်းမြမအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်ကချင်ပြည်နယ်ဘက်မှာအစိုးရတပ်နဲ့ KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံ 1,500 နီးပါးထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ကရင်ပြည်နယ်အတွင်းကဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်နင်းကြိုင်းလုပ်ငန်းစဉ်တွေကိုထိခိုက်စေနိုင်လားဆိုတဲ့အကြောင်းတွေကိုကြားကြရအောင်ပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတနင်္ဂနွေလုံးအပြည့်ရက်ဖို့လက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်တောင်ပိုင်းမန်းရှုမြို့နယ်အတွင်းမြန်မာအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲဇက်တိုက်ဖြစ်ပွားခဲ့ပါတယ်ဇူလိုင်လ21ရက်နေ့ကနေ22ရက်နေ့အထိဖြစ်ပွားခဲ့တဲ့တိုက်ပွဲမှာရှမ်းပြည်တပ်မတော်ဘက်ကအကြအဆုံးရှိသလိုတပ်မတော်စစ်တောင်းဘက်ကလည်းတေဆုံးမှုများပြားတယ်လို့ဒေသခံပြည်သူစစ်အကြီးအကဲတဦးကပြောပါတယ်။မိုင်းရှုမြို့နယ်မြောက်ဘက်ခုနှစ်မိုင်အကွာမိုင်းအွက်ဒေသလွေနိုင်ကျေးရွာအနီးမှာရှိတဲ့ရှမ်းပြည်တပ်မတော်တပ်စခန်းကိုတပ်မတော်ကခမရ969စစ်တောင်းကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကပြောပါတယ်။တိုက်ပွဲဖြစ်ပွားရတဲ့အကြောင်းကိစ္စဖြေရှင်းပေးဖို့ဝန်ကြီးဦးအောင်မင်းနဲ့တပ်မတော်ကောင်းဆောင်တွေထံတင်ပြထားတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရစစ်ခွန်ဆိုင်ကပြောပါတယ်
ကချင်ပြည်နယ်ဘူတာအိုခရိုင်စွန်ဘရာပုံမြုပ်နယ်အတွက်အစိုးရတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့အကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးသိမ်းရှောင်နေရတဲ့မိုင်းရန်ဂျာရယန်အင်တန်ဆပ်စမာပုံနဲ့ဖုံအင်းရန်ရွာတွေကဒေသခံဒုက္ခတွေ1500နီးပါးကို KIA ကတာဝန်ယူထားတယ်လို့ KIA ရဲ့ငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကငင်းချမ်းရေးအကျိုးတော်ဆောင်ဦးလမိုင်ကော်မတီကပြောပါတယ်အစိုးရတပ်မတော်ဘက်ကနေရွာသားတွေကို KIA ဘက်ကဆိုတာမျိုးဆွတ်ဆွဲပြောဆိုမှုတွေအပြင်ချင်းချောင်းမှုအမျိုးမျိုးရှိနေတဲ့အတွက်အခုလ16ရက်နေ့ကထွက်ပြေးလာကြတယ်လို့ဦးလမိုင်ကွန်ဂျာကပြောပါတယ်2011ခုနှစ်ကစလို့တကြော့ပြန်ဖြစ်ပွားလာတဲ့ကချင်ပြည်နယ်တိုက်ပွဲတွေကြောင့်အခုချိန်မှာဒုက္ခတွေပေါင်းတသိန်းကျော်ရှိနေပြီးနေရရင်းကိုမပြောင်းရသေးဘူးလို့ဒုက္ခတွေကော်မတီတွေကပြောပါတယ်
ရခိုင်ပြည်နယ်နဲ့စက်မောင်တောမြို့နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့သတင်းထွက်ပေါ်နေတဲ့အတွက်လုံခြုံရေးကိုတိုးမြှင့်ထားပါတယ် RSO ခေါ်ရိုဟင်ဂျာသွေးစည်းညွညွရေးအဖွဲ့ကနေ
ဥပုပ်လာပြီးဇူလိုင်လ19ရက်နေ့နောက်ပိုင်းမှာအစိုးရဝန်ထမ်းတွေကိုအဓိကထားလှုပ်ဝက်လှုပ်တံဖို့ဒေသခံတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေကိုအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်ဖို့စောအောထားတဲ့တည်င်းတွေထွက်ပေါ်နေတဲ့အတွက်အခုလိုလုံခြုံရေးတိုးမြင့်ထားတာပါမြို့နယ်အုပ်ချုပ်ရေးမှူးဦးလမြင့်ကလည်းဇူလိုင်လ13ရက်နေ့မှာအထူးသတိပေးချက်တစ်ခုထုတ်ပြန်ခဲ့သလိုလက်ရှိမောင်တော်မြို့နယ်အတွင်းမှာမြို့မဈေးကြီးကိုပိတ်ထားရပြီးလူအသွားအလာချက်ကပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်
လာမည့်ပါတီဆောင်ရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီဆင်နဖွဲ့ကနေမဲဆန္ဒနယ်မြေတိုင်းမှာချင်းပါတီတွေအနိုင်ရရှိရေးအတွက်တွေ့ဆုံဆွေးနွေးခဲ့ကြပြီးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ဇူလိုင်လ19ရက်နေ့တွေ့ဆုံမှုမှာတော့ရွေးကောက်ပွဲမှာဝင်ပြိုင်မဲ့ဦးစားပေးဆင်နဦးကိုရွေးချယ်ပြီးအရွေးချယ်ခံရတဲ့ပုဂ္ဂိုလ်တွေဝင်ရောက်ရှင်ပြန်ကြမယ်မဲဆန္ဒနယ်မြေတွေမှာချင်းမိသားစုဝင်နဲ့အခြားပါတီတွေကနေဝင်ရောက်ရှင်ပြန်ချင်းမပြုဖို့နဲ့အဲ့ဒီပုဂ္ဂိုလ်တွေအောင်နိုင်ရတဲ့ဝိုင်းဝန်းပန့်ပိုးပေးကြဖို့သဘောတူခဲ့ကြတယ်လို့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌငိုင်းစကပြောပါတယ်ရွေးကောက်ပွဲအလွန်ကာလမှာလည်းချင်းပါတီချင်းချင်းပူးပေါင်းလှုပ်ဆောင်သွားဖို့သဘောတူညီချက်ရရှိခဲ့တယ်လို့လည်းအစည်းအဝေးတက်ရောက်သူချင်းနိုင်ငံရေးပါတီကောင်ဆောင်တွေကပြောပါတယ်
မိုးသီးချံစွာရွာသွန်းမှုကြောင့်ကချင်ပြည်နယ်မိုးကောင်းမြို့နယ်နံမတိမြို့တွင်းမှာရေရှမ်းပြည်ဒေသခံတွေခက်ခဲရင်ဆိုင်နေရပါတယ်။မိုးကောင်းမြို့မှာကျွန်းတော်နှစ်ကြီးကုန်းဖိုးချစ်ကုန်းမြို့မရက်ွက်တွေနဲ့နံမတိမြို့မှာလည်းဝါအောင်ရက်ွက်တစ်ခုလုံးရေကြီးပြီးမြို့တွင်းဈေးတွေနဲ့အောင်းတွေကိုခိတပိတ်ထားရတယ်လို့တောက်ရည်နဲ့ချက်ပြုတ်စားတော့မှုမှာလည်းခက်ခဲနေကြတယ်လို့ဒေသခံတွေကပြောပါတယ်
ကယားပြည်နယ်ပေါ်ရခဲမြို့နယ်ရှိရင်ဒီပေါက်ကြီးရွာမှာခနောက်စိမ့်ဆက်ယုံတီဆောင်မဲ့စီမံကိန်းကိုပြည်နယ်အစိုးရကနေပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်ကုမ္ပဏီကနေပြန်လည်လျှောက်ထားသွားမယ်လို့လူထုကုံတွယ်ပန့်ပိုးမှုမြန်မာကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးမျိုးတန်းကပြောပါတယ်ပြည်နယ်အစိုးရကနေပကြောင်စီမံကိန်းကိုရုပ်သိမ်းရတယ်ဆိုတာမသိသေးဘူးလို့သူကပြောပါတယ်စီမံကိန်းနဲ့ပတ်သက်ပြီးထွက်ရှိမဲ့ဆိုးကျိုးတွေကိုတေချာချပြခြင်းမရှိဘဲကြေးရွာမှာရှိတဲ့တာဝန်ရှိသူတွေနဲ့ဒါတဘောတူစာချုပ်ချုပ်ဆိုခဲ့ကြတဲ့အပေါ်ဇွန်လ3ပိုင်းမှာဒေသခံရွာသားတွေကနေကန့်ကွက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်အဲ့လိုကန့်ကွက်မှုအပြီးကုမ္ပဏီကနေဂရင်းနီလူငယ်များတမက်ကအဖွဲ့ရဲ့အကူအညီနဲ့ဆက်ယုံကထွက်ရှိမဲ့ဆိုးကျိုးတွေကိုတေချာချပြပြီးဒေသခံတွေရဲ့တဘောတူညီချက်ကိုပြန်လည်ကောက်ခံဖို့ဆွေးနွေးပွဲတွေလုပ်ခဲ့ကြပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့အကြားအပြစ်ခတ်ရဲစဲရေးနဲ့နိုင်ငံရေးသဘောတူညီချက်တွေမရရှိသေးချိန်မှာကရင်ပြည်နယ်မှာအကြီးစားဖွံ့ဖြိုးရေးစီမံကိန်းတွေအကောင့်ထည့်ဖော်ခြင်းဟာပဋိပက္ခကိုပုံမဆိုးရစေပြီးတော့ငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပြည်သူလူထုရဲ့လုံခြုံရေးကိုလည်းထိခိုက်စေတယ်လို့ကရင်ငင်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကနေထောက်ပြခဲ့ပါတယ်ဒီအခြေအနေကိုတော့စအိုင်စုကနေအခုလိုတင်ဆက်ထားပါတယ
်။နိုင်ငံအဖွဲ့အစည်းနဲ့ပြည်ပဆိုင်ရာလူမှုကွန်ရက်တောက်ပံတဲ့အဖွဲ့အစည်းတွေအနေနဲ့ကင်းပြည်နယ်တန်းမှာကြီးမားတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုလုပ်မယ်ဆိုရင်နိုင်ငံသဘောတူညီချက်လက်မှတ်ရေးထိုးပြီးမှဝင်ရောက်လုပ်ကင်တင်တယ်လို့ KPS ံပြောခွင့်ရသူစောကျော်စွာကအခုလိုပြောပါတယ်။
ပြန်ပြန်မှန်ရှိမှတော့ဒီမှာကိန်းတွေလောက်တော့မယ်ဆိုရင်တော့နေညာသဘောတူညီချက်လက်မှတ်ရေးထိုးပြီးမှလုပ်လို့ရှိတာဖြစ်မယ်။အဲ့လိုနေညာသဘောတူညီချက်လက်မှတ်ရေးထိုးမပြည့်ခင်တော့ရတော့ဒီလိုစစ်ပွဲပြန်ဖြစ်တဲ့အခါမှာကျွန်တော်ပြည်သူတွေလည်းထိတ်ချတက်စီတယ်။နောက်ပြီးမှနေညာလည်းပြတ်သွားပြီးဟောစာနဲ့ပြစာမှန်ခဲ့နေတာမျိုးရှိကြတယ်ကြာ။ဒါလေးရဲ့ခဏလေးစောင့်ဆိုင်ကြပါလို့
ဇူလိုင်လ2ရက်နေ့မှာကင်ပြည်နယ်မြောက်ရီကော့ကရိတ်ကိုဆက်သွယ်ဖောက်လုပ်ထားတဲ့အာချအဝေးပြေးလမ်းမပေါ်မှာကင်းလက်နက်ကဲတပ် DKBA နဲ့မြန်မာဆွေရတက်တွေအာချလမ်းကိုအကြောင်းပြပြီးပစ်ခတ်တက်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒီလိုပြစ်ခတ်တက်ခတ်မှုတွေကို KNU ကမျိုးသားစည်းအုပ်အနေနဲ့တိမ်တိမ်မွေ့မွေ့နဲ့ကင်တွယ်ဖြစ်ရှင်းနေရပြီးလာမယ့်တနင်္ဂနွေလို့ပြစ်ခတ်ရက်စရည် NCA လက်မှတ်ထိုးဖို့အဟန့်တာဖြစ်မှာကိုစိုးရိမ်မိတယ်လို့ KNU တွဲဖက်တွင်ရင်မှုနဲ့ဘဒုမဲမဲမဲကခုလိုပြောပါတယ်
ဒီလိုအခြေအနေမျိုးပေါ်မှာကလည်းပဲကျွန်တော်တို့ကပေါ့ဆွင့်ရတယ်လဲဆိုတော့လာမယ့်ဒီ NGA လက်မှတ်ထိုးဖို့အတွက်ကိုလည်းပဲဒါဟန်တာဖြစ်နိုင်စေတဲ့အကြောင်းလဲတွေးမိတာပေါ့
လာမယ့်2016ခုနှစ်မှာလည်းပဲ Corporate Aid to Asia လမ်းပိုင်းကိုဆက်လုပ်သွားဖို့အာရှဖွံ့ဖြိုးရေးဘဏ်ကမြန်မာဆိုရက်ကိုဒေါ်လာ100ချင်းငါဖို့ပြင်ဆင်နေပြီးအဲ့ဒီစီမံကိန်းတွေဖြစ်လာရင်မြေသိမ်းရသိမ်းမှုတွေဖြစ်လာမှာကိုလည်းဒေသခံတွေစိုးရိမ်နေရတယ်လို့လွန်ညရွာသားမန်းခင်မောင်ကပြောပါတယ်အာရှဝေပြေလမနဲ့ပတ်သက်ပြီးရန်လိုတက်ခတ်မှုမျိုးတွေကိုရှောင်ရှားပြီးတော့ငင်းညာသညိနှဲဆွေးနွေးတော့ဖို့နဲ့ KNU အနေနဲ့လည်းငင်းညာရဲ့အဖြေရရှိအောင်ကြားဝေးပြန်ပြင်ပေးတယ်လို့ဆိုပြီး KBS နဲ့အနေဇူလိုင်လဒုတိယပတ်မှာကြေညာချက်ထုတ်ပြန်ထားပါတယ
်ဆက်ပြီးတော့2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲမှာမွန်ပြည်နယ်အပြင်မွန်လူမျိုးတွေနေထိုင်တဲ့ပြည်နယ်တွေနဲ့တိုင်းတွေမှာဝင်ရောက်ရှင်ပြိုင်ဖို့မွန်နိုင်ငံရေးပါတီတွေကပြင်ဆင်မှုတွေလုပ်ထားပြီလို့ပါတီခေါင်းဆောင်တွေကပြောပါတယ်
မွန်နိုင်ငံရေးပါတီတွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့အခြေအနေတွေနဲ့ပတ်သက်လို့မီးယင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်
2020ရွေးကောက်ပွဲတုန်းကတခါဝင်ပြိုင်ပြီးသားဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးလာမယ့်ဆိုရတက်တမ်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူနိုင်စံတင်ကပြောပါတယ
်။တော့ကိုယ်တိုင်လောင်းကရွေးတဲ့ကိစ္စကြတော့ပေါ်ပြီးရတဲ့နှစ်လကတည်းကတော့ကြိုတင်ပြီးတော့ဆောင်ရွက်ထားပြီးသားပဲ။ဒီဖွဲ့စည်းပုံကမပြီးဆုံးဘူး။ဘုလက်ကြီးကျော်တော်တော်တဲ့ဖက်ဒရယ်မူဘောနော်ဒီမိုကရေစီလမ်းကြောင်းပေါ်မရောက်နိုင်ဘူး။တာဝန်ပြင်ဖို့သိတယ်အများကြီးတင်ရမှာ။ပြည်နယ်လုံးပဲခွေးလည်းနည်းနည်းပဲပြီးထားတဲ့ဟာတွေရယ်တိုင်းရင်းသားခွင့်ရည်တွေရယ်အများကြီးတင်ရအောင်မယ်။မဲဆွေပါတီတွေဖြစ်တဲ့ဒီမိုကရေစီအင်အားစုနဲ့ပေါင်းပြီးတော့တာဝန်ဆက်လက်တိုက်ပွဲဝင်မှာရှိတယ်။
အလားတူလမ်းမဲ့ရွေးကောက်ပွဲမှာစတင်ဝင်ပြိုင်မဲ့မော်မျိုးရပါတီကလည်း၎င်းတို့ပါတီအနေနဲ့ရွေးကောက်ပွဲဝင်တာဟာ2008ပွဲစည်းပုံကိုပြင်ဆင်ဖို့ဒါမှမဟုတ်အသိရေးဆွဲဖို့အတွက်ဖြစ်တယ်လို့ပါတီရဲ့သွေးမှုနန်လီသမားကပြောပါတယ
်2008ပြည်ကောင်းစီကိုပြင်ဆင်ဖို့ဒါမှမဟုတ်အသိရေးဆွဲဖို့တစ်ခုကအဲ2008ပွဲစည်းပုံစဉ်ကိုသူကလည်းဒီစဉ်အမှန်တရားဆောင်ဖို့ဝင်တာပါနော
်မော်မျိုးရပါတီကတော့လမ်းမဲ့ရွေးကောက်ပွဲမှာမွန်ပြည်နယ်ပြင်ကရင်ပြည်နယ်တနင်္သာရီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းတွေမှာမဲဆန္ဒနဲ့60ဝင်ပြိုင်သွားမှဖြစ်ပြီးတော့လက်ရှိဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုစီစစ်နေစေလို့လည်းသူကပြောပါတယ်။ဒါအပြင်နိုင်ငံရေးကဏ္ဍမှာအမျိုးသမီးတွေပါဝင်လာနိုင်ဖို့ဆိုပြီးတော့ရွေးကောက်ပွဲဝင်မဲ့အမျိုးသမီးပါတီမွန်ကလည်းမွန်ပြည်နယ်တနင်္သာရီတိုင်းနဲ့ပဲခူးတိုင်းတွေမှာကိုယ်စားလှယ်15ဦးဝင်ပြိုင်သွားမယ်လို့ပြောဆိုခဲ့ပေမဲ့လည်းမွန်ပါတီတွေကြားညီညွတ်ရေးကိုရှေ့ရှုပြီးတော့ပါတီရက်တည်နိုင်ရေးအတွက်3နေရာမှာတော့ဝင်ရောက်ရှင်ပြိုင်ဖို့စီစဉ်နေတယ်လို့ပါတီဥက္ကဋ္ဌမိသန်းရှင်ကပြောပါတယ်။မွန်ပြည်နယ်အတွင်းမှာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့မွန်မျိုးရပါတီနဲ့အမျိုးသမီးပါတီမွန်ဆိုပြီးတော့မွန်နိုင်ငံရေးပါတီ၃ဖွဲ့မတူကွဲပြားစွာရပ်တည်နေတယ်လို့လာမယ့်ရွေးကောက်ပွဲမှာလည်းတီးချဝင်ရောက်ရွေးခံသွားမယ့်အနေအထားမှာရှိနေပါတယ်။ခုလိုစူးစိမှုမရှိဘဲတကွဲတပြားစီဝင်ရောက်ရွေးခံမယ်ဆိုရင်အောင်မြင်မှုရရှိနိုင်ဖို့ခက်ခဲမယ်လို့လည်းလွတ်လပ်သောမွန်မျိုးရရွေးကောက်ပွဲအောင်နိုင်ရေးအကျိုးဆောင်ဖွဲ့တွေကနေသုံးသပ်ထားပါတယ်။
ဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တနင်္ဂနွေလုံးအပြည့်ရက်ဖို့လက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့နယ်အတွင်းမြန်မာအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့တိုက်ပွဲဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်ပူတော် OKI ဆွမ်ပရာဘူမြို့နယ်အတွင်းအစိုးရတပ်နဲ့ကချင်လက်နက်ကင်အဖွဲ့ KAA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ 1,500 နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။
ရရှိမြတ်ပြအခုဒီလာမယ့်2015နိုဝင်ဘာလအထူးထူးရွေးကောက်ပွဲကြီးမှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပြီးတော့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေနောက်ပညာရှင်တွေအတော်များများပါဝင်ရှင်ပြိုင်ကြဖို့ရှိနေပါတယ်ဒီချင်းနေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းအတွက်အားဖြစ်စီမလားအထောက်ပံ့ဖြစ်စီမလားဒါမှမဟုတ်ရင်ပဲဒီအာဏာရကြက်ခိုင်ရေးပါတီဒါမှမဟုတ်အာဏာရအင်အားစုတွေနဲ့ထိတ်တဲဖြစ်ဖို့အတွက်လာလာဇူးတွေကဖြစ်မလာနိုင်ဘူးလားဒီအကြောင်းနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလို့လည်းတော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေနောက်မိများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့တော်ရရှိနေကိုကြိုဆိုပါရစေခင်ဗျာ။
စနေနေ့ညတိုက်ရိုက်လေးလမ်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေကျွန်တော်တို့ VOA email တော်လည်းကောင်းတယ်လီဖုန်းနဲ့တော်လည်းကောင်းအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင
်ဗျ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ဒီနိုင်ငံမှာဆိုရရဲ့မူဝါဒနဲ့ပတ်သက်ပြီးငြင်းငြမ်းစွာစိန်ခေါ်ခဲ့ကြတဲ့ရှေ့နေတွေဥပဒေအကျိုးဆောင်အနေနဲ့တက်ကြွလှုပ်ရှားသူ169ယောက်ကိုတရုတ်အာဏာပိုင်တွေကမကြသေးခင်သတင်းပတ်တွေအတွင်းကစနစ်တကျဖမ်းဆီးတာတွေရှုတ်ဝက်ဖမ်းဆီးခေါ်ဆောင်သွားတာတွေတိုက်ပိတ်တာတွေနဲ့ခေါ်ယူစစ်ဆေးမေးမြန်းတာတွေလုပ်ခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့တွေနဲ့တရုတ်တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဗ 北京庙个分瑞五瑞九上拍个新的巧物八文，新的赵苗苗哥，只有阿那把那个盘子给把的。分瑞五瑞九上拍下，今家看的呀为个变家新，一喊主题八文，那么几六块一亩赵苗苗哥来把商业开把的。分瑞五瑞九上拍个新的文有个，都嘛也 internet 来呢两三米撇看个呀比。都爱那个路的文物旧藏的来了 ，telephone 啊的，都也没水等下子那个，突然破皮的闹嘛，表多个的，就来了过年的嘛，第六盘子爱那那个啥等个啦，七八的，问下路款也木，把大爷路来木那啥的木那个，现在出来别个味道，爱人嘛刁难个嘛，当面被变他的，发龙岗干问的也木里呢不得味道嘞，现在出来别个都七八的，爱的屋里旧藏破业 director。苏吉翻下来，阿潘看个呀吧嘞，都好香港 democracy 路项目个破表嘞，昨天到，将毛主席呢来背个都批吧嘞，阿潘看下来，天嘛，啥潘个嘞个，昨天的总理啊，嘛家底嘞都搞了，那麦吉席呢，李希平批吧嘞，都好席呢来批，明明大家路项目嘞批的相关钱嘞，阿点将你啊去表看下都嘞，都席呢来背你啦批吧嘞。刘奶奶啊，都也瞄到龙江的乌布里德哥渐渐表面东差不了，刘坤也秋跑大的龙奶奶帮忙，没敢比上住奶奶，都被所有米扒的。刘奶奶奶奶都比都的阿龙也困一个，离咱来哪步？刘奶奶大的也困一个，搞个背部就帮给家的转，没家再跟俺盘看个伢的都阿龙哥变了背部，没敢比上住个刘奶奶哥，啊，变成带动来讲话，怎么样？
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုကျင်းပြလို့ပြပါပြီ
။သောရရှင်တို့အခုကြားခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အဖို့မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးလိုပါရခင်ဗျာ။ VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ပြောရင်မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနေ့ကင်းအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်ဒီမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ကညင်ညာပြပါလိမ့်မယ်ခင
်ဗျာစီးရီးယားနိုင်ငံတွေက IS စစ်သွေးကြွတွေကိုတိုက်ခိုက်မဲ့အမေရိကန်တိုက်လေယာဉ်တွေကို Insurlik လေတဲ့အခြေသေးစခန်းသုံးပြီးတိုက်ခိုက်မှုတွေစတင်မှုတူရကီသမ္မတ Recep Tayyip Erdogan ကသဘောတူလိုက်တဲ့အကြောင်းအမေရိကန်နဲ့တူရကီသတင်းတွေမှာဖော်ပြပါတယ်အမေရိကန်တာဝန်ရှိသူတွေကတော့အဲ့ဒီသတင်းအသေးစိတ်ကိုထုတ်ပြောဖို့ညင်ပါတယ်ဒီလောက်အစပိုင်းကဗီယက်နမ်မှာရခဲ့တဲ့ယူရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးစာသားပရင်းနှင့်ထက်လွတ်တော်ကြားနာပွဲမှာအဝမအစိုးရအဖွဲ့တာဝန်ရှိသူတွေကိုလွှတ်တော်အမတ်တွေကမေးခွန်းတွေအပြင်းထန်ထုတ်ခဲ့ကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာစာသားပရင်းကအီသီယိုးပီးယားနဲ့သူ့ဖခင်မွေးစာတီးဖြစ်တဲ့ကင်ညာနိုင်ငံခီးစဉ်တွေကိုစတင်ပါတယ်။အဂါဒါယမှုသုံးဦးကိုတင်ဆောင်သွားတဲ့ရုရှားဆိုယူးစ်အဂါဒါယင်ဟာဘိုဒူနေကနိုင်ငံတကာအဂါဒါစခန်း ISS ကိုရောက်သွားပါပြီ။အဂါဒါယင်ကိုလွှတ်တင်မှုနှစ်လကြာနှောင့်နှေးကြံ့ကြာနေခဲ့ပြီးတဲ့နောက်ပိုင်းအခုဘူဒူးနေမှာအာဂါဒါစခန်းကိုအောင်မြင်ရောက်သွားတာပါ။ကဘာဂျိုနဲ့ထူးထူးခြားခြားကိုစင်တူပြီးနေနဲ့တူတဲ့အလန့်ကွာတဲ့နေရာကကျဲတလုံးကိုလှက်ပတ်နေတဲ့ဂျိုတလုံးကိုရှောက်ဖွေတွေ့ရှိလိုက်တယ်လို့အမေရိကန်သိပ္ပံပညာရှင်တွေကကြာသပတေးနေ့မှာပြောပါတယ်။ဒီဂျိုဟာတက်ရှိတွေနေထိုင်ပွဲရှိတဲ့တခြားတနေရာမှာတွေ့ရတဲ့ကဘာနဲ့အနီးစပ်ဆုံးဂျိုပါပဲလို့အမေရိကန်အာဂါဒါအေဂျင်စီ NASA ရဲ့ကယ်လီဖိုးနီးယားကြီးစိုက် AMS သုတေသနဌာနကဂျွန်ဂျန်ကင်စ်ကပြောပါတယ်။အမေရိကန်အာဂါဒါအေဂျင်စီရဲ့အဆိုအရအခု Earth 2.0 လို့ခေါ်တဲ့တွေ့ဂျိုဟာတွေ့ထားမှုသမျှထဲမှာကဘာနဲ့အနည်းဆုံးဂျိုဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုကျကျသိန်းချိညာတော့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနက်လဖိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျွန်တော်ဆက်မိုးပေးပါညနေပဲ6နာရီကနေ9နာရီထုတ်လို့မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နေပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်နှလုံးဆွေးနွေးချမ်းမြေ့ကြပါစေ။ဒီလိုလိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.